Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် March 25ရက်နေ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးတော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာရှင်ကျွန်မအခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးတော်နဲ့ပဲအတူပြောပြပေးမှာပါ။အမေရိကန်မှုရမ်းတွေကိုခိုင်ခိုင်မာမာအကာအကွယ်ပေးမယ်လို့သမ္မတဂျိုးဘိုင်ဒန်ကကြေညာပေးလိုက်ပါတယ်။ရုရှားတပ်တွေကယူကရိန်းပိုင်နက်ကိုပိုလန်နယ်စပ်နားထိသိမ်းနိုင်မှုအတွက်စ조사နေပါတယ်။မတ်လ29ရက်တော်လိုင်းရင်းနဲ့မတိုင်ခင်မှာပဲမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့သူပုံကိုယ်တွေကိုအမေရိကန်ကထပ်ပြီးတော့အရေးယူလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစုံမှုကြော်ရေး
။ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်
။မနေ့ခုနှစ်နာရီနဲ့20လောက်မှာကျွန်တော်စတိုက်ရကြတော့အပြန်အလှန်ပြစ်ခတ်မှုဖြစ်နေ45မိနစ်လောက်ဖြစ်သွားတယ်။ဒီလိုဘက်ကခံမတိုက်နိုင်တဲ့အနေသားပေါ့နော်။ကျန်တဲ့စနစ်တွေပါတယ်အကုန်လုံးပစ္စည်းအားလုံးထားခဲ့ပြီးတော့ဆွတ်ပြေးသွားတယ
်။တမူးကလေးကားလမ်းပေါ်ကဗုတ်ကန်ရဲစခန်းကိုဒေသခံကာကွယ်တပ်ဖွဲ့တွေကစီးနှင်းတိုက်ခိုက်ခဲ့ပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။ဒါအပြင်ရှမ်းပြည်တောင်ပိုင်းမှာတော့စစ်ပြေးဒုက္ခတွေပိုများလာနေပြီးအစားအစာနဲ့ဆေးဝါးအကူအညီတွေလိုအပ်နေပါတယ်။အဲဒီနောက်မှာတော့မြန်မာအရေးမှာတရုတ်နဲ့အမေရိကန်ပြိုင်ဆိုင်မှုရှိလာနေပါသလား။စတဲ့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်းအမေရိကန်တခွင်သိပ်ပံတဲ့နည်းပညာစတဲ့ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပါ။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်။
ဆီးရီးယားနိုင်ငံတွင်အတိုက်ခိုက်ခံမှုမှာအမေရိကန်တအူးတေဆုံးခဲ့ပြီးတဲ့နောက်မှာတော့အမေရိကန်မှုရမ်းတွေကိုကာကွယ်ရေးအတွက်ခိုင်ခိုင်မာမာတုံ့ပြန်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောကြားလိုက်ပါတယ်
။ To make no mistake, the United States does not emphasize seek conflict with Iran.
အမေရိကန်ကအီရန်နဲ့ပဋိပက္ခဖြစ်အောင်လုပ်နေတာမဟုတ်ကြောင်းဒါပေမဲ့အမေရိကန်ပြည်သူတွေကိုကာကွယ်ရေးအတွက်ခိုင်ခိုင်မာမာဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့သမ္မတဘိုင်ဒန်ကကနေဒါနိုင်ငံအော်တိုဝါမှာပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာကနေဒါနိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်နေရောက်နေတာလည်းဖြစ်ပါတယ်။ရှီးရီးယားနိုင်ငံအရှိမြောက်ပိုင်းမှာကျယ်တဲ့ပြင်းတွေကအီရန်လို့ဝေးထင်း drone လို့တန်မြတ်ရှိတဲ့ drone ရင်နဲ့တိုက်ခိုက်ခံရမှုအတွင်း American contractor တဦးတေဆုံးသွားပြီးတော့6ဦးဒဏ်ရာရခဲ့တာအတွက် American တပ်တွေကအီရန်တော်လှန်ရေးအဆောက်တပ်နဲ့ဆက်နွယ်နေတဲ့အဖွဲ့တွေအုံပြုတဲ့နေရာတွေကိုလက်တုံပြန်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာသမ္မတကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်တေဆုံးသွားသူကအနည်းဆုံး4ဦးရှိတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ American contractor တေဆုံးခဲ့တဲ့ jet drone နဲ့ drone နဲ့တိုက်ခိုက်ခံရတာကိုတုံ့ပြန်နေတယ်နဲ့ Syria နိုင်ငံအရှေ့ပိုင်းကပြစ်မှတ်တွေကို၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ American စစ်တပ်ကအတည်ပြုပြောဆိုပါတယ်။ Syria နိုင်ငံအရှေ့မြောက်ပိုင်းညွန်မောင်းအခြေစိုက်စခန်းမှာ contractor တဦးတေဆုံးခဲ့တဲ့တိုက်ခိုက်မှုမှာ၃နဲ့ဒရုန်းရင်ဟာအီရန်လို့ဒရုန်းရင်ဖြစ်တယ်လို့ထောင်လိုင်းရေးကနေတုံ့တက်ထားပါတယ
်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းသိမ်းပိုက်နယ်မြေတွေကိုပုံမိုသိမ်းပိုက်နိုင်ဖို့ကြိုးစားယူကရိန်းပိုင်နယ်တွေကိုပုံမိုသိမ်းပိုက်နိုင်ဖို့ကြိုးစားနေပြီးပိုလန်နယ်စပ်အထိချင်းချောက်နိုင်ဖို့စီရင်အရှိန်မြင့်တဲ့နေရာမှာတောက်ကြနေတဲ့ကယူကရိန်းအရှေ့ပိုင်းဒွန်ဘတ်ဒေသရဲ့ခြေတန်းဆင်းမျက်နှာမှာရှိတဲ့မြောက်ပိုင်းနဲ့တောင်ပိုင်းနှစ်ဖက်စလုံးမှာဒုံးကျည်အမြောက်အများသုံးဆွဲတိုက်ခိုက်ခဲ့ပါတယ်။ရုရှားဒုံးကျည်တွေကြောင့်အနည်းဆုံးအရသာ10ဦးသေဆုံးပြီး20လောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းယူကရိန်းဒေသဆိုင်ရာတာဝန်ခံတွေကပြောဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒုံဇက်ပြည်နယ်မှာရှိမှလည်းဒုံးကျည်တွေပစ်ခတ်ခဲ့တဲ့အတွက်အကူအညီပေးရေးစခန်းကိုထိမှန်ခဲ့လို့လူ9ဦးသေဆုံးခဲ့ပါတယ်။ရုရှား S-300 အမျိုးအစားလေယာဉ်ဖြင့်ဒုံးကျည်တွေသုံးပြီးတိုက်ခိုက်တာလို့ဆိုပါတယ်။အစားအသောက်ရယူဖို့တယ်လီဖုန်းအသွင်ဖို့အေးဒံကာကွယ်နိုင်ဖို့အတွက်ယူကရိန်းစစ်ပြေဒုက္ခသည်တွေဟာယာယီခိုးလုံနေတဲ့ကယ်ဆယ်ရေးစခန်းတစ်ခုကိုလည်းရုရှားကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ယူကရိန်းဘက်ကပြောဆိုပါတယ်။ရုရှားတပ်ဖွဲ့တွေကဒေသအများအပြားမှာဝင်ပစ်ဒုံးတွေ drone ဖောက်ခွဲရေးယာဉ်တွေကိုသုံးစွဲတိုက်ခိုက်နေတယ်လို့ယူကရိန်းဘက်ကပြောဆိုပါတယ်။ယူကရိန်းရှေ့မြောက်ပိုင်းမှာလည်းညာလုံးပေါက်လေကြောင်းတိုက်ခိုက်မှုတွေဒုံးကျည်နဲ့အမြောက်တွေပစ်ခတ်တိုက်ခိုက်မှုတွေကြောင့်အရသာ2ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ယူကရိန်းတောင်ပိုင်းမှာလည်းရုရှားရဲ့ပစ်ခတ်မှုကြောင့်ခါဆန်မြို့မှာလူ2ဦးသေဆုံးခဲ့ပါတယ်
။ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်က ဣသရေလကောင်ဆောင်ဗန်ဂျမင်နန်တန်ယာဟုကိုလန်ဒန်ကဒေါင်းလင်းလန်ကသူ့ရဲ့ဝန်ကြီးချုပ်အိမ်တော်မှာတောက်ချန်နေကလက်ခံတွေ့ဆုံနေခြင်းမှာပဲနန်ဒန်ယာဟုရဲ့လက်ရရင်းယူမူဝါဒတွေကိုကန့်ကွက်ဆန္ဒပြသူတွေဟာဒီအိမ်တော်အနီးမှာစုဝေးခဲ့ကြပါတယ်ဟီဘရူဘာသာစကားနဲ့ရှစ်ဖွဲ့လောက်ရဖြစ်နေဆန္ဒပြသူတွေကကြွေးကြော်ခဲ့ကြသလိုဆန္ဒပြသူတွေကသူတို့ကိုသူတို့ဣသရေလမှာအာနာရှင်စနစ်ကိုပြောင်းလဲစေတဲ့ဣသရေလဝန်ကြီးချုပ်ကိုဆန့်ကျင်ဆန္ဒပြနေတဲ့ UK မှာနေထိုင်တဲ့ဣသရေလဂျူးတွေလို့မိတ်ဆက်ခဲ့ကြတာဖြစ်ပါတယ်ဣသရေလနိုင်ငံထဲမှာလည်းလုံခြုံရေးဝန်ထမ်းတွေနဲ့လူလူဟာပဋိပက္ခတွေဖြစ်နေပြီးတော့လမ်းမာတွေပေါ်ထွက်ဆန္ဒပြပွဲတွေဖြစ်နေကြမှာဣသရေလဝန်ကြီးချုပ်ကလန်ဒန်ကိုရောက်လာတာဖြစ်ပါတယ်ဣသရေလနိုင်ငံဟာတရားစီရင်မနိုင်ကိုပြန်ပြုပြင်မဲ့နန္ဒယာဟုအစုရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဣသရေလသမိုင်းမှာအကြီးအမားဆုံးဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံရေးအကြက်တင်းနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဣသရေလနိုင်ငံရဲ့ဂန္ဓာအသီးသီးမှာရှာရှာပါပါသဘောထားကွဲလွန်မှုတွေဖြစ်ပေါ်နေတာပါကာကွယ်ရေးအရန်တက်တွေစစ်ပြန်စစ်မှုဒဏ်ဟောင်းတွေစီးပွားရေးသမားတွေအရာရှိဟောင်းတွေပါဝင်ဣသရေလလူ့အဖွဲ့အစည်းတို့မှာသဘောထားကွဲလွန်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်
ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့မျိုးရိုးနာမည်ကိုတဝိုက်ပြောဆိုခဲ့မှုနဲ့ပတ်သက်ပြီးအတိုက်ခံခေါင်းဆောင်ရာဟုဂန္ဒီကိုအတိအပြည့်မှုနဲ့တရားရုံးကထောင်ဒဏ်2နှစ်ချမှတ်ခဲ့ပြီးနောက်တနေ့တောက်ကြနေမှာတော့လွတ်တော်အမတ်နေရာကလည်းဖယ်ရှားခဲ့ပါတယ်ရာဟုဂန္ဒီရဲ့ကွန်ကရက်ပါတီကတော့ဒါဟာနိုင်ငံရေးယူရချက်နဲ့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုထားပြီးမြို့တော်မှာဆန္ဒပြခဲ့ကြပါတယ်ဝန်ကြီးချုပ်မိုဒီရဲ့အစိုးရဟာအတိုက်ခံတွေကိုနှုတ်ပိတ်ဖို့ကြိုးစားနေပြီးလူလတ်စွာပြောဆိုခွင့်အပေါ်မှာဖိနှိပ်ချုပ်ချယ်နေကြောင်းနဲ့ဒီမိုကရေစီကိုရုပ်ရော့အောင်လုပ်နေတယ်လို့ဆွဆွဲပြောဆိုထားပါတယ်ဒီမိုကရေစီအတွက်အန္တရာယ်ကြောက်နေပြီဆိုတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ပြီးအတိုက်ခံလွတ်တော်အမတ်တွေကလည်းသမ္မတအင်ဒိုစီကိုဦးတည်ချီတက်ခဲ့ပါတယ်ဒါကိုရဲတွေကတာစီဖမ်းဆီးခဲ့ပါတယ်2019ခုနှစ်အထွေထွေယူကောက်ပွဲမဲဆွယ်ပွဲတစ်ခုအတွင်းဂန္ဒီရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးဝန်ကြီးချုပ်မိုဒီရဲ့ဂူဂျာရတ်ပြည်နယ်မှာရှိတဲ့ဗရာဒီယာဂျန္ဒရာပါတီခေါင်းဆောင်တဦးကမိုဒီဖာနက်ရှ်မိုဒီဆိုသူကအပြေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်တခိုးတွေအားလုံးရဲ့မျိုးရိုးနာမည်မှာမိုဒီဖြစ်နေတာဘာကြောင့်လဲဆိုပြီးဂန္ဒီကပြောဆိုခဲ့တာဖြစ်ပါတယ်အဂတိလိုက်စားမှုတွေကိုဖော်ပြခြင်းနဲ့အတွက်ပြောဆိုတာဖြစ်ပြီးဘယ်အတိုင်းအဝိုင်းကိုမှစော်ကားတာမဟုတ်ဘူးလို့ဂန္ဒီကပြောဆိုခဲ့ပါတယ်သူကတော့ရက်30အာမခံပေးထားပြီးအခုအခါစီရင်ချက်ကိုယူကန်တင်နိုင်ဖို့ပြင်ဆင်နေပါတယ်
ဒီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်ကရက်ဆက်ချမ်းကျုပ်တဲ့လောက်ရတဲ့လုံနိုင်ရန်အတွက်ပံ့ပိုးပေးနေတဲ့လုပ်ငန်း6ခုနဲ့လူပုတ်ကိုနှုတ်ကိုအေးအေးယူတန်းခတ်လိုက်တယ်လို့ American Phanay ဌာနကမတ်လ24ရက်ရက်စွဲနဲ့ထုတ်ပြန်ပါတယ်88နှစ်ပြည့်တော်လိုင်းနေ့ဒါမှမဟုတ်တပ်မတော်နေ့အထိမ်းအမှတ်တွေကိုစစ်အာဏာပိုင်တွေပြင်ဆင်နေခြင်းပါပဲစစ်တပ်အတွက်လင်းလုံစာတွေကိုတင်ဖို့တူလုံဖြန့်ဖြူးပေးနေသူတွေကိုအချိန်ကအေးအေးယူလိုက်တာလို့ထုတ်ပြန်ချက်မှာဖော်ပြပါတယ် Asia Sun Group Asia Sun Trading Company Limited Cargo Link Petroleum Logistics Company, Star Sapphire Group, Star Sapphire Trading Company နဲ့ Singapore ချေဆက် Star Sapphire Group စတဲ့လုပ်ငန်း6ခုကို American အစိုးရကအရေးယူတန်ခတ်ဆင်းနဲ့ထည့်သွင်းလိုက်တာပါ။စီးပွားရေးလုပ်ငန်းရှင်ဦးထွန်းမလန့်နဲ့သူ့ဇနီးဒေါ်ဝင်းမင်းစိုးတို့ကိုလည်းမြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းကိရိယာတွေကူညီဝယ်ပေးနေတဲ့အတွက်ကြောင့်အရေးယူလိုက်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ Star Sapphire Company ကိုပိုင်ဆိုင်တဲ့ဦးထွန်းမလန့်ဟာငွေစီဝါမှန်ခုမှုငွေကြေးခွာချမှုတို့နဲ့ထိုင်းနိုင်ငံမှာ2022စက်တင်ဘာလထဲမှာဖမ်းဆီးခံရတာဖြစ်ပါတယ်။စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့တားဖြစ်သူကိုပြည့်စုံနဲ့ကိုအောင်ပြည့်စုံနဲ့တမိဖြစ်သူမတ်ခင်တီရီတက်မွန်တို့နဲ့ဆက်နွှဲနေတဲ့ဆရာစကန်းအများအပြားသူနေထိုင်တဲ့နေရာကနေရဲတပ်ဖွဲ့ကတိမ်းစီရမိတယ်လို့ထုတ်ပြန်ကြေညာထားပါတယ်။ဒီမိုကရေစီလူပေါင်းလုံလားတဲ့မြန်မာပြည်သူရဲ့စိတ်ကူးမျှော်လင့်ချက်တွေကိုဖျက်ဆီးတဲ့မြန်မာစစ်တပ်တာဝန်ယူတာဝန်ခံမှုရှိအောင်အမေရိကန်ပြည်ထောင်စုကဆက်ဆောင်ရနေပြီးတော့ဒဏ်ခတ်မှုလုပ်တာလို့လဲအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောကြားခဲ့တာဖြစ်ပါတယ
်။မလေးရှားကိုတရားမဝင်သွားရောက်ဖို့ကြိုးစားတယ်လို့ယူဆရတဲ့ရွန်ဂျာ150လောက်ကိုမြန်မာအာဏာပိုင်ကဖမ်းဆီးခဲ့ကြောင်းတာဝန်ရှိသူတူတောက်ကြံတွေကပြောကြားတာကိုကိုကာပီ AFP သတင်းမှဖော်ပြထားပါတယ်။အမျိုးသားအမျိုးသမီးနဲ့ကလေးတွေပါဝင်တဲ့အဖွဲ့ကိုတံပြူစရံမြို့နယ်မှာဖမ်းဆီးတာဖြစ်ကြောင်း အမည်မဖော်လိုတဲ့တာဝန်ရှိသူက AFC ကိုပြောဆိုခဲ့ပါတယ်ဒီလူတွေကိုဖမ်းဆီးရတဲ့အကြောင်းရင်းကိုပြောမပြခဲ့ပါဘူးရွာနေရကြားကတော်ထဲမှာပုံအောင်နေကြတာဖြစ်ကြောင်းသတင်းပေးတိုင်ကြားချက်အရကြာတာပတင်းနဲ့နှောင်းပိုင်းမှာဖမ်းဆီးခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ကနဦးသတင်းတွေအရဒီအဖွဲ့အားရခိုင်ပြည်နယ်အနောက်ပိုင်းကနေလှေနဲ့ခီးထွက်လာကြသူတွေဖြစ်ပြီးထိုင်းနိုင်ငံကသွားဖို့စီစဉ်ထားတာဖြစ်ကြောင်းထိုင်းကနေတဆင့်ကုန်းလန်းကနေမလေးရှားကိုသွားဖို့ဖြစ်တယ်လို့တာဝန်ရှိသူကပြောဆိုခဲ့ပါတယ်လူကုန်ကူးသူတွေလို့ယူဆရတဲ့ရွှေကြမဟုတ်သူတွေကိုလည်းဖမ်းဆီးထားပြီးနောက်ထပ်လူ30လောက်ကိုထပ်မံရှာဖွေနေတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်ကနေဝင်ရောက်လာသူတွေလို့အများအပြားယူဆခံရတဲ့ရွှေကြတွေကိုမြန်မာစစ်ကောင်စီဘက်ကတော့အတိအမှတ်မပြုဘဲလိုလားစွာတောလောက်ခွင့်အသက်မွေးခွင့်တွေကိုကန့်သတ်ထိန်ချုပ်ထားပါတယ
်တရုတ်အာဏာပိုင်တွေဟာလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းလုပ်ငန်းတွေနဲ့နောက်ခံအချက်လက်တွေကိုစုံစမ်းစစ်ဆေးတဲ့American company တစ်ခုဖြစ်တဲ့ Mint လုပ်ငန်းစုရဲ့ Beijing ကရုံးတွေကိုဝင်ရောက်စီးနှင်းခဲ့ပြီးတော့ရုံးခန်းကိုပိတ်ပစ်လိုက်တယ်လို့တရုတ်နိုင်ငံသားဝန်ထမ်း5ဦးကိုလည်းဖမ်းဆီးလိုက်ပါတယ်။ company ကိုဥပဒေရေးအရတရားဝင်တည်ဆုံတရားအသိပေးတာမျိုးမရှိခဲ့ဘူးလို့ Mint လုပ်ငန်းစုကပြောပြီးတော့သူ့ဝန်ထမ်းတွေကိုပြန်ပြီးလွှတ်ပေးပါလို့တောင်းဆိုပါတယ်။ဖမ်းဆီးခံရသူတွေအတွက်တရားရေးလမ်းကြောင်းကလည်းအကြံဉာဏ်ရယူမှာဖြစ်ပြီးတော့တရုတ်အာဏာပိုင်တွေနဲ့လည်းဆက်သွယ်ဆောင်ရွက်ထားတယ်လို့ပြောပါတယ်။သူတို့ company အနေနဲ့တရုတ်ပြည်မှာတရားဝင်စီးပွားလုပ်ကံခွင့် license ရထားပြီးတော့အခုလိုပိတ်သိမ်းဖမ်းဆီးတဲ့အထိဖြစ်ရတယ်နားလည်မှုလွဲမှားတာဘာကြောင့်ဖြစ်ရလဲဆိုတော့အာနာပိုင်တွေနဲ့လက်တွဲပြီးအဖြေရှာသွားမယ်လို့လည်းပြောပါတယ် Mint Group လို့ခေါ်တဲ့လုပ်ငန်းစုကြီးက Washington ပါဝင်ကဘာတဝှမ်းမှာရုံးခန်းပေါင်း18ခုဖွင့်ထားပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့နောက်ခံစစ်ဆေးမှုတွေလုပ်ပေးနေတဲ့နိုင်ငံပိုင်း company ကြီးနိုင်ငံဆောင်ပါဝင်တဲ့ company ကြီးတခုလည်းဖြစ်ပါတယ်
COVID-19 ကာယရောဂါနဲ့ကမ္ဘာတစ်ဝန်းရင်ဆိုင်နေရတဲ့အကြအတဲတွေဟာ TB ရောဂါတိုက်ဖျက်ရေးမှာနှစ်ပေါင်းများစွာတိုးတက်နေတာကိုနောက်ပြန်ဆုတ်သွားစေပြီးလူအသက်အန္တရာယ်တွေကိုဖန်တီးနိုင်တဲ့ TB ရောဂါအလုံးစုံပွားပြောင်းနိုင်ရေးအခြေအနေကိုရပ်တန့်သွားစေတယ်လို့မတ်လ24ရက်နေ့မှာကြာရောက်တဲ့ကမ္ဘာ TB ရောဂါတိုက်ဖျက်ရေးနေ့မှာ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်2021ခုနှစ်မှာ TB ရောဂါကြောင့်ကမ္ဘာမှာလူပေါင်း 1.6 သန်းသေဆုံးခဲ့ရပြီးလူ10သန်းကျော်ကလည်းရောဂါပိုးကူးစက်ခံထားရတယ်လို့ WHO ကပြောဆိုပါတယ်။တက္ကသိုလ် 2000 ကတည်းကကမ္ဘာတဝှမ်းမှာ TB ရောဂါနဲ့သေဆုံးရတာက40ရာခိုင်နှုန်းနီးပါးအထိကျဆင်းသွားပြီးလူပေါင်း 84 သန်းဟာ TB ရောဂါကုသပျောက်ကင်းခဲ့ပေမဲ့ဒီလိုတိုးတက်မှုတွေဟာကိုဗစ်ကအတွင်းမှာရပ်တန့်သွားတယ်လို့လည်းပြောဆိုပါတယ်။မနစ်ကကိုဗစ်ကြောင့်သေဆုံးခဲ့ရသူအရေအတွက်ဟာပြီးခဲ့တဲ့ဆယ်စုနှစ်ကျော်တည်းမှာအမြင့်မားဆုံးဖြစ်ခဲ့ပြီး TB ရောဂါအသစ်ကူးစက်ခံရမှုနဲ့ဆေးရင်ပါမှု TB ရောဂါကူးစက်မှုကလည်းတိုးမြင့်လာနေတယ်လို့ WHO ကတော့ပြောဆိုထားပါတယ်ခင်ဗျာ။Direct from Washington, the voice of America, VOA. VOA's နေနေမနက်ဖက်သတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေစောင်းပါတွေကိုဇက်တိုက်စတင်ထုတ်လွှင့်ပါတော့မယ်။ပထမအဦးဆုံးအနေနဲ့တင်ပြမယ့်အကြောင်းအရာတစ်ခုကတော့တရုတ်နိုင်ငံအနေနဲ့မြန်မာအရေးကို American တရုတ်အားပြိုင်မှုအဖြစ်ရှုမြင်လာနေတာကိုစိုးရိမ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းစကော့မာရှယ်ကဝါရှင်တန်အခြေစိုက်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIP ရဲ့တောက်ကြနေမြန်မာဒီမိုကရေစီရေးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဒီမိုကရေစီလှုပ်ရှားမှုရဲ့တည်ရောက်မှုတွေအကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်မြန်မာအရေးဆောင်ရွက်နေသူတွေပါဝင်ဆွေးနွေးခဲ့တဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကိုငြိမ်းချမ်းအေးကစူးစီးတင်ပြပေးမှာပါ
မြန်မာဒီမိုကရေစီအရေးအတွက်အမေရိကန်ပါဝင်နိုင်ငံတကာရဲ့ယက်တီချက်တွေသူတို့ရဲ့ပတ်မိုးကူညီမှုတွေရဲ့လက်တွေ့တက်ရောက်မှုနဲ့လိုအပ်ချက်အားနည်းချက်တွေကိုဆွေးနွေးပွဲတက်ရောက်လာသူတွေကအလေးပေးဆွေးနွေးကြတာဖြစ်ပါတယ်မြန်မာပြည်ကဆက်နာသိပြဿနာပေါ်အိမ်နီးချင်းနဲ့ဒေတာရင်းနိုင်ငံတွေရဲ့သဘောထားကိုဆွေးနွေးကြရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းစကော့မာစီယာကတရုတ်ရုရှားနဲ့အိန္ဒိယတို့ဟာမြန်မာစစ်တပ်နဲ့ပေါ်ပေါ်ထွန်းထွန်းလက်တွဲနေကြပြီးဒါဟာမြန်မာပြည်သူတွေရဲ့အကျိုးကိုမလိုလားတဲ့သဘောလို့မြင်ပါတယ်ဒါပြင်မြန်မာအရေးကိုတရုတ်ကအမေရိကန်နဲ့တရုတ်ကြားအားပြိုင်မှုတစ်ခုဖြစ်မြင်နေတာဟာစိုးရိမ်စရာကောင်းတယ်လို့ပြောပါတယ
် They don't really care about the Chinese government doesn't care about the Myanmar people's views. They don't really want in my view a strong and successful Myanmar.
မြန်မာလူတွေရဲ့သဘောထားကိုတရုတ်အစိုးရကဂရုမစိုက်ပါဘူး။အင်အားတောင့်တင်းပြီးအောင်မြင်တဲ့မြန်မာနိုင်ငံဖြစ်ဖို့သူတို့မလိုလားပါဘူး။အားနည်းပြီးအကွဲအကွဲအပြားအပြားဖြစ်နေတာကိုသူတို့ပိုးလိုချင်နေတာပါ။တိုင်းပြည်ကအလုပ်ဖြစ်ုံတည်ငြိမ်နေုံလောက်သူတို့လိုချင်တာပါ။ကျွန်တော်ပိုးပြီးစိုးရိမ်လာတာကတရုတ်အစိုးရအနေနဲ့မြန်မာအရေးကိုကြည့်တာမှာအမေရိကန်တရုတ်ပြန်ဆိုင်မှုလို့သဘောထားမျိုးဖြစ်လာနေတာပါအမေရိကန်ရဲ့ဩဇာအောက်မြန်မာရောက်သွားမလားဆိုပြီးတရုတ်ကစိုးရိမ်လာနေတာကတကယ့်ကိုကန့်ဆိုးတာပါပဲ ဒါဟာအမေရိကန်တရုတ်ပြည်ထနာမဟုတ်ပါဘူးဖြစ်เสียအကြောင်းလည်းမရှိပါဘူးဒါဟာမြန်မာပြည်ထနာပါဆိုပြီးမြန်မာနိုင်ငံဆရာအမေရိကန်သံတမန်ကြီးဟောင်းစကော့မာစီယာကတုံ့တက်ပြောဆိုသွားတာပါရှေ့အနာဂတ်မှာပေါ်ထွန်းလာမယ့်မြန်မာနိုင်ငံကအစိုးရတွေဟာတရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးလိုအပ်ကြောင်းနဲ့အမေရိကန်အတွက်တော့ဒါဟာစိုးရိမ်စရာမဟုတ်ဘူးလို့ပြောပါတယ်အိန္ဒိယကတော့မြန်မာပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုတံပြန်နိုင်ဖို့နဲ့လက်နက်ကိုင်တပ်ဖွဲ့တချို့ရှိနေတဲ့သူ့နယ်စပ်တည်ငြိမ်ရေးအတွက်လို့ယူဆနိုင်စရာရှိတဲ့အချက်နှစ်ချက်ကြောင့်မြန်မာစစ်အုပ်စုကိုဆက်ဆက်နေတာဖြစ်ပြီးဒါဟာရေရှည်မကြည့်တဲ့မှားယွင်းတဲ့ဆုံးဖြတ်ချက်လို့မစ္စတာမာစီယာကသတ်မှတ်ပါတယ်။ဒါပြင်အာဆီယံပါဝင်အိန္ဒိယနိုင်ငံတွေအနေနဲ့ဆက်နာသိန်းဗိုလ်ချုပ်ကြီးတွေကိုနားချလို့ရမယ်လို့ယူဆနေတာနဲ့ဒေါ်လာရင်းအင်အားစုတွေနဲ့တစုံတရာအလျှော့အတင်းအပေးယူလုပ်ပြီးတွဲဆုံဆွေးနွေးနိုင်မယ်လို့မျှော်လင့်နေကြတာကလည်းလက်တွေ့မကျဘူးလို့ဝေဖန်ပါတယ်။တွဲဆုံဆွေးနွေးရေးဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့ပြောကြရမှာပါဝင်ဆွေးနွေးသူတူဖြစ်တဲ့အမျိုးသားညွှန်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဒုဝန်ကြီးဦးမိုးစောဦးကနိုင်ငံရေးမှာစစ်တပ်လွှမ်းမိုးနေတာနဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးလို့အခြေခံမူတွေကပေးယူလုပ်လို့မရဘူးလို့ပြောပါတယ်။ဒီလိုအရင်းခံပြဿနာကိုမကြည့်ဘဲတွဲဆုံဆွေးနွေးရေးအကြောင်းပြောနေတာကမြမအချက်တေးကိုမဖြေရှင်းနိုင်ရုံမကပဲအစိုးဘက်ကိုအိုးဥတီသွားစေနိုင်တယ်လို့သတိပေးပါတယ
်။ I think it is not a good time for us to talk about the negotiations of this letter because
တွဲဆုံဆွေးနွေးပြောမယ်အချိန်မဟုတ်ပါဘူးစစ်တပ်ရဲ့သဘောထားကိုကောင်းကောင်းကြီးသိခဲ့ပြီးသားပါသူတို့ကတွဲဆုံဆွေးနွေးရေးကိုသူတို့ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်ပဲအမြဲအသုံးချခဲ့တာပါဒါမျိုးနည်းလမ်းကိုတမိုင်းမှာအချိန်ချင်းသုံးခဲ့ပြီးပါပြီသူတို့အကျိုးတွေဒါမျိုးလှည့်ပြားနေကြပါဆွေးနွေးရေးအကြောင်းပြောရင်တိုင်းပြည်ပြည်ထောင်ရေးအရင်းငယ်အကြောင်းတွေအရင်ဖြေရှင်းရမယ်လို့ဦးမိုးစောဦးကထောက်ပြခဲ့တာပါမြမရေးအနီးကလိလာစောင့်ကြည့်နေတဲ့တမ်မာဂျီဟောင်းစကော့မာစီယာကတော့ရှစ်တောင်အရှာခေတ်သစ်တမိုင်းမှာအမေဇုန်းနဲ့ကြော်ကြားတဲ့ကမ်ဘောဒီးယားရဲ့ခမာနီခေတ်နောက်ပိုင်းမှာလက်ရှိမြန်မာစစ်ကောင်းဆောင်တွေကအဆိုးအဆုံးဖြစ်တယ်လို့ပြောပါတယ်။သူတို့ဟာတိုင်းပြည်ကိုမအုပ်ချုပ်နိုင်တယ်လို့လူထုကလည်းလုံးလုံးစန့်ကျင်နေတာတွေ့ရတဲ့အတွက်တော်လိုင်းအင်အားစုတွေကသာမြန်မာနိုင်ငံရဲ့တခုတည်းသောမျှော်လင့်ချက်လို့ပြောကြားခဲ့ပြီးနိုင်ငံတကာအသိုင်းအဝိုင်းကသူတို့နဲ့ရက်တီဖို့လိုအပ်ကြောင်းပြောပါတယ်။ဒုဝန်ကြီးဦးမိုးစောဦးကလည်းလူထုဟာဆက်အနာရှင်စနစ်ကိုတိုက်ဖျက်ဖို့တနင်္ဂနွေချထားပြီးဆက်လက်တိုက်ပွဲဝင်နေမှာဖြစ်လို့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံအစိုးရတွေကမြို့သားညွှန်ရေးအစိုးရပါဝင်လူမျိုးစုတိုင်းရင်းသားအားလုံးရဲ့တော်လှန်ရေးကိုထိထိရောက်ရောက်ပံ့ပိုးပေးဖို့ပြောပါတယ်။ဒါအပြင်စစ်တပ်ပေါ်လုံလောက်တဲ့ဖိအားမပေးရင်သူတို့ဟာအာဏာကိုပြည်သူလက်ထက်ပြန်ပေးဖို့မရှိဘဲသူတို့ကျင်ညာထားတဲ့ဟန်ပြတည်ရင်မဝင်ရွေးကောက်ပွဲကနေပြဿနာကိုပိုးပြီးကြီးထွားစေမှာဖြစ်တယ်လို့သုံးသပ်ပါတယ်။အမေရိကန်နိုင်ငံရေးဌာနကတာဝန်ရှိသူတူဖြစ်တဲ့လက်ထောက်အတွင်းဝင်အရန်ဘာကလီကတော့အမေရိကန်ဟာအာဆီယံပါဝင်အိန္ဒိယနိုင်ငံတွေအားလုံးနဲ့တန်တမာကြီးလမ်းကြောင်းတွေသုံးပြီးတိုက်တွန်းနေတယ်လို့ဒီဆွေးနွေးပွဲအဖွဲ့မိန့်ခွန်းမှာပြောခဲ့ပါတယ်။ဒါအပြင်လက်ရှိအခြေအနေမျိုးနဲ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်စစ်အုပ်စုအာဏာဆက်တည်မြဲရေးကိုပံ့ပိုးတာဖြစ်တဲ့အတွက်ရွေးကောက်ပွဲကိုလက်မခံကြဖို့တိုက်တွန်းပါတယ်။ဒီမိုကရေစီအရေးခြုံထားတဲ့အာဏာရှင်စနစ်ဆိုတာမတည်ငြိမ်မှုတွေကိုပဲဥတီစေမယ်လို့အမေရိကန်လက်ထောက်အတွင်းဝင်ကသတိပေးခဲ့ပါတယ်ခင်ဗျာ
။ကိုငင်းချိုင်းပြောပြသွားတာပါ။ဆက်လက်ပြီးတော့မြန်မာပြည်တွင်းကအခြေအနေတချို့ကိုတင်ပြပေးပါဦးမယ်။စကိုင်းတိုင်းတမူးမြို့တမူးကလေးကားလမ်းမှာရှိတဲ့ဗုတ်ကန်နယ်မြေရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးလက်နက်တွေသိမ်းယူခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။တမူးမြို့နယ်တဲကဒေသခံကာကွယ်ရေးစခန်းကိုလေကြောင်းတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်အခုလိုတိုက်ခိုက်ရတာလို့လည်းပြောဆိုပါတယ်။တမူးမြို့နယ်တဲကအခြေအနေတွေကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပေးပါမယ်
။စကိုင်းတိုင်းတမူးမြို့တမူးကလေးကားလမ်းမြန်မာအိန္ဒိယနယ်စပ်မှာရှိတဲ့ဗုတ်ကန်နယ်မြေရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမတ်လ24ရက်မနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါတိုက်ပွဲဟာ45မိနစ်နီးပါးဖြစ်ပွားခဲ့ပြီးစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးလက်နက်တွေပါတင်စီရမိခဲ့တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်စခန်းအတွင်းရှိရဲတပ်ဖွဲ့ဝင်တွေဟာတိုက်ပွဲဖြစ်ပြီးနောက်အိန္ဒိယဘက်ခြမ်းနယ်ကိုသိမ်းရှောင်သွားတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကဘော်ဒေသမြို့သားလူမျိုးရေးတပ်မတော်တာဝန်ရှိသူတို့ကအခုလိုပြောပါတယ်
မနေ့ခုနကနေ20လောက်မှာကျွန်တော်စတိုက်ရကြတော့ဟိုဟာအပြန်အလှန်ပြစ်ခတ်မှုဖြစ်နေ55မိနစ်လောက်ဖြစ်သွားတယ်သူတို့ဘက်ကဘာဖြစ်လဲဆိုတော့နောက်ဆုံးသူတို့ဘက်ကခံမတိုက်နိုင်တဲ့အချိန်မှာကျွန်တော်ကအီနာကနဲ့ပြစ်တယ်ဆိုတော့ဒီဒိုင်းငယ်ငယ်လေးနဲ့ပြစ်တဲ့အချိန်မှာအာဘာဖြစ်လဲဆိုတော့ဟိုသူတို့ဘက်ကခံမတိုက်နိုင်တဲ့နေသားပေါ့နော်အဲ့လိုနေသားတစ်ခုကိုရောက်လို့တနက်ကိုတက်လက်ပဲယူသွားနိုင်တယ်ကျန်တဲ့တနက်တွေပါလေအကုန်လုံးကိုပစ္စည်းအားလုံးထားခဲ့ပြီးတော့ထွက်ပြေးသွားတာစကန်ဆုံးကထွက်ပြေးနော်ဆိုတော့ဒီဒိုင်းငယ်လေးကိုဆုံးပြီးတော့တစ်ဖက်အိန္ဒိယနိုင်ငံနဲ့ဝင်ကြီးအင်ဂျီရဲကြတော့လက်နက်နဲ့ဝင်လို့မရဘူးသူရဲ့ဥရေရလေအဲဆိုတော့လက်နက်တွေကိုထားခဲ့ပြီးလူကြီးပဲကိုလိုရုံးပေးရတာပဲ
စခန်းကိုတိန့်စီရမိချိန်မှာတနက်9လက်ကြီးစံအမြောက်အများအပြင်လက်ပစ်ဘုံတွေပါတိန့်စီရမိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကဓာတ်ပုံတွေနဲ့တကွထုတ်ပြန်ပါတယ် ရဲစခန်းကိုဝင်ရောက်ပြီးတိုက်ခိုက်သိမ်းပိုက်တာဟာဒါဟာပထမဆုံးအကြိမ်ဖြစ်ပြီးစစ်တပ်အနေနဲ့မတ်လ23ရက်နဲ့24ရက်တို့မှာတမူးဒေသခံကာကွယ်ရေးတပ်ခရိုင်တရင်တပ်ကို2ရက်ဆက်တိုက်လေကြောင်းကနေပြစ်ခတ်ဘုံကျဲရာတွေလုပ်တဲ့အတွက်အခုလိုသိမ်းပိုက်တာလို့လည်းကဘော်ဒေသအမျိုးသားလူမျိုးရေးတပ်မတော်တာဝန်ရှိသူကအခုလိုဆက်ပြောပါဗျာ။
မနေ့ကတော့ကျွန်တော်တို့ဒီတမူးထပ်ပိုင်းမှာရှိတဲ့ KN တရင်တပ်ပေါ့နော် BDS KN တရင်တပ်စခန်းကိုဝင်ပြီးတော့ကျဖိုက်တာဒစီနဲ့အမန်35နဲ့စီနဲ့ဝင်ပြစ်တယ်။နှစ်ယောက်ကြာပြီးတော့တော့တန်ရတယ်။ဒီနေ့မှမှလည်းအမန်35ဒစီနဲ့အမန်35ဒစီလာတယ်။အဲ့ဒီတရင်တပ် location ကိုပဲပုံထက်ကျဲသွားတယ်။ကျွန်တော်တို့ကဘာမှမလုပ်ပဲဒီတိုင်းခိုင်နေမှာမဟုတ်လေ။ဒေါ်လာကြီးမှဆိုဒေါ်လာကြီးပဲလောက်အောင်ပါနော်။အဓိကကျွန်တော်ရဲ့ပုံရံတူရယ်စစ်ကောင်းစီပဲ။တစ်ဖက်ကိုပြင်တစ်ဖက်ကိုကြွပြင်လာတာကျွန်တော်ရဲ့ဟိုသဘောတရားကြီးပါပေါ့နော်။ကျွန်တော်တို့ကစီစီမံရေးဆွဲပြီးတော့ဒါကိုလုပ်ဖို့လည်းဆုံးဖြတ်ရတာကြပါပြီပေါ့နော
်ဘုတ်ကင်ရဲစကန်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုလေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုစတင်တဲ့အနေနဲ့အခု2023ခုနှစ်ဇန်နဝါရီလ19ရက်ကလည်းတမူးမြို့အထွက်ရှိခရိုင်ရွေးကောက်ပွဲကော်မရှင်ရုံးကိုဒေသခံကာကွယ်တပ်ဖွဲ့တွေကမီးရှို့ခဲ့တာဖြစ်ပါတယ်တမူးမျိုးကကြွေရော်တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
။ဒါကတော့တမူးဘက်ကတိုက်ပွဲအခြေအနေကိုကိုရဲမွန်ပြောပြသွားတာပါ။ဆက်လက်ပြီးတော့ရှမ်းပြည်တောင်ပိုင်းကအခြေအနေကိုပြောပြပါဦးမယ်။စီရေးတင်းမာမှုတွေရှိနေတဲ့ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နမ်နိုင်နဲ့လုံပြင်ကြွေရော်တွေမှာစစ်ဘေးဒုက္ခသည်တွေကိုစစ်ဘေးဒုက္ခသည်တွေဆက်လက်တိမ်းရှောင်နေရပြီးနေရမပြန်ရဲကြသေးပါဘူး။လက်ရှိမှာစစ်ဘေးဒုက္ခသည်6,000တဲ့မနေ့ရှိနေပြီးစားရည်တောက်ရည်အခက်အခဲကြုံနေရတဲ့အပြင်ချောင်းဆိုးဖျားနာတဲ့ဒီလဲရာနဲ့ချီရှိနေပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါပါ
တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာဘေးလွတ်ရာကိုပြေးရှောင်လာတဲ့စစ်ဘေးဒုက္ခသည်တွေကိုဖုန်ကြီးကျောင်းဓမာယုံနဲ့ဘာသာရေးအဆောက်အုံတွေမှာဖွင့်ပေးထားတဲ့ယာယီစစ်ဆောင်စခန်း73ခုမှာစစ်ဘေးဒုက္ခသည်6,000တဲ့မနေ့နေရာချထားပေးတယ်လို့ပင်လောင်းမြို့နယ်ကစစ်ဆောင်ရေးကူညီပေးနေသူတူဦးကပြောပါတယ
်ကျွန်တော်တို့ကျောင်းရွှေလေးတော့ရှိကြတယ်ဘာလို့လဲဆိုရင်မှာရွာလေးမှာတောင်းနေတဲ့စစ်ဆောင်ပုတ်ပတ်မရတော့ကျွန်တော်တို့အခုလုံးများဖြစ်တဲ့ဘုံကြီးကျောင်းတွေဒီများရှိနေတယ်ဆိုတော့ပြန်ပြီးတော့လာခုံလုံးကြတယ်အလားပဲမှလူကြီးတော့မတိုးကြပါဘူးကျွန်တော်တို့အရင်ကအဲ့ဌာနရှိတယ်အခုကသုံးဌာနရှိတော့ရင်တော့အခုထပ်တိုးလာလူကြီးရောဒီမင်းက6,000ဝန်းကျင်ပဲ
တိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသခံတွေဟာရရွာကနေပြေးလွှားလာကြတာတလားလောက်ရှိလာပြီးသူတို့တွေရဲ့စားတောက်နေထိုင်ရေးအတွက်လိုအပ်ချက်တွေရှိနေတဲ့အကြောင်းစစ်ဆောင်အရေးကူညီပေးနေသူကပြောပါတယ
်မုံမုံငါပြတ်နေတဲ့အချိန်တော့မဟုတ်ဘူးပေါ့သူရဲ့ဟိုပုံမှန်လေးဖန်စီစစ်စာနောက်မှတော့လုပ်ပေးနေတယ်ဒါပေမဲ့အရင်ကတော့ကျွန်တော်တို့ဒီဒီနေ့ရက်ကာလအချိန်မဟုတ်တော့ဒီနေ့တော့ဟင်းနေတော့ခက်ခဲရှိကြတယ်
အရေးပေါ်ဆန္ဒရိက္ခာအတွက်အရက်ဖက်အဖွဲ့စည်းတွေတတ်နိုင်သလောက်လာလူကြတာရှိပေမဲ့လုံလောက်မှုမရှိသေးဘူးလို့စစ်ဆောင်တူကလည်းပြောပါတယ
်ဘယ်လိုလုပ်ရလဲအလုံးစုံမရသေးချာအမသာတောက်တယ်ရေးပေါ်တော့တယ်အဆင်ပြေတယ်နောက်တော့ချားမရဘူးလားမလို့ဆိုလဲကိုယ်တိုင်သွားပြီးတော့လေ့လာတယ်တကယ်လို့သူတို့အခုလူတွေလည်းအဲဒီ NGO တွေနဲ့တော့တတ်နိုင်သလောက်တော့ရှိသေးတယ်ဆိုပေမဲ့ဟိုအရေးပေါ်တော့ပဲရကြတာပေါ့နော်
စစ်ဆောင်တွေအများစုကလည်းဖျားနာပြီးချောင်းဆိုးတာတွေခံစားနေကြရတယ်လို့ပြောပါတယ်
။ဆားမာတာတွေတော့အများကြီးဒီဘလောတော့ဆိုရင်ကျွန်တော်တို့ယာနဲ့ချီနဲ့ကိုဖျားကြတာဖူးကြတာပေါ့တမီယာနဲ့နေတော့လေ။တော့တယောက်ကချောင်းဆိုးနေတယ်အကုန်လုံးပြန်ချောင်းဆိုးတယ်အဖူးကြီး။မဖျားအမျိုးယာကြီးအကြောင်းလေးကြောင့်ပါဘူး။တချို့စစ်ဆောင်တွေကလည်းယာ300လောက်တော့ဖျားတယ
်။နာမကျန်းသူတွေအတွက်ငွေရေးကြေးရေးနဲ့ဆေးဝါးတွေကိုအလူခံပြီးပအိုတိုင်းသားပါဝင်တဲ့ကျမ်းမာရေးအဖွဲ့တွေကလိုက်လံကြည့်ရှုပြီးကုသပေးထားတယ်လို့ဆိုပါတယ်။ကြားပြည်နယ်ကနေရောက်လာတဲ့စစ်ဆောင်တွေထဲမှာအများစုကအမျိုးသမီးတွေဖြစ်ကြပြီးအသက်အရွယ်ကြီးသူ၊နာမကျန်းသူတွေနဲ့ကလေးငယ်တွေအပြင်မွေးကန်ကြီးကိုဝန်ဆောင်တွေလည်းပါဝင်ပါတယ်။တိုက်ပွဲနဲ့လက်နက်ကြီးတန်းတွေကြောင့်အများစုကအိုးအိမ်ဆွန့်ခွာလာကြတာပါ။ရောက်လာကြတဲ့စစ်ဘေးဆောင်တွေဟာအတော်လေးထိတ်လန့်ကြောက်ရွံ့နေကြပြီးကိုယ့်ရဲ့နေအိမ်မပြည့်စုံဖို့နဲ့အိမ်ပြန်နိုင်ဖို့အတွက်ကိုလည်းမျှော်လင့်နေကြပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်တောင်ပိုင်းကစစ်ပြေဒုက္ခသည်တွေအခြေအနေနဲ့ပတ်သက်ပြီးကိုဇော်ဝင်းလိုင်ပြောပြသွားတာပါမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့နိုင်ငံတကာစောင်းပါတပုတ်ကိုတင်ပြပါအောင်မယ်အာဖရိကမှာပထမဆုံးရုရှားရေတပ်စခန်းကိုခွင့်ပြုလက်ခံသွားမယ်လို့ဆူဒန်နိုင်ငံကပြောဆိုလိုက်ပါတယ်အနောက်နိုင်ငံတွေရဲ့စန့်ကျင်မှုတွေရှိတဲ့ဂျာရဲကမှာပဲဆူဒန်နိုင်ငံမှာစစ်ပက်အစိုးရကနေအရတားအစိုးရကိုအာဏာလွှဲပြောင်းပြီးခြင်းမှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ် တချို့ဆူဒန်နိုင်ငံသားတွေကဒီကိစ္စကိုလက်ခံနိုင်ပေမဲ့လူမျိုးစုခေါင်းဆောင်တွေကတော့ဒီကိစ္စကိုစန့်ကျင်ကြပါတယ်။ Henry Wilkin သတင်းပေးပို့ထားတာကိုကျွန်တော်ကဆက်ပြီးပြောပြပေးပါမယ်။ဆူဒန်စိတ်ကမ်းဟာပင်လယ်နီကိုဆက်သွယ်တဲ့ရေပါတဲ့စိတ်ကမ်းဖြစ်ပါတယ်။ဒီရေလမ်းကြောင်းဟာအင်အားကြီးနိုင်ငံတွေနဲ့ဒေသတွင်းနိုင်ငံတွေအတွက်ဆူရက်တူမြောင်းလိုအရေးပါတဲ့ရေလမ်းကြောင်းဖြစ်ပါတယ်။ဆူဒန်စိတ်ကမ်းကိစ္စဟာပြီးခဲ့တဲ့ February လတည်းတုန်းကရုရှားနိုင်ငံခြားရေးဝန်ကြီးဇာဂီလက်ဗရော့ဆူဒန်နိုင်ငံကိုအလဲအပတ်သွားပြီးနောက်စတင်ဖြစ်ပေါ်လာတာပါ။သူ့ရဲ့ခရီးစဉ်အတွင်း2021ခုနှစ်ကအာဏာသိမ်းခဲ့တဲ့ဆူဒန်အစိုးရကရုရှားရေတပ်စခန်းတည်ဆောက်ဖို့ကိုသဘောတူခဲ့ပါတယ်။ဒါပေမဲ့လည်းပင်လယ်နီကမ်းခြေဒေသအပေါ်ဩဇာလွှမ်းမိုးမှုရှိတဲ့လူမျိုးစုခေါင်းဆောင်တွေကတော့အမြင်တစ်မျိုးရှိပါတယ်။မိုဟာမက်ကာရာဂူဗန်ကတော့သူနဲ့အခြားလူမျိုးစုခေါင်းဆောင်တွေကတော့ဒီရုရှားစစ်ကမ်းကိစ္စကိုလက်မခံဘူးလို့ပြောဆိုပါတယ်
။ They refuse because they want to
ကျွန်တော်တို့ကလက်မခံပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကဒီစိတ်ကမ်းကိုအသုံးပြုရုံလောက်ပဲလုပ်ချင်တာပါ။ယင်းနည်းမျိုးနံမှုလုပ်ချင်တာမဟုတ်ပါဘူး။ကျွန်တော်တို့ဒီစိတ်ကမ်းမှာဘယ်လိုစည်ရေးတည်ဆောက်မှုမျိုးကိုမှကျွန်တော်တို့လက်မခံပါဘူး
။ဩဇာကြီးမားတဲ့ဆူဒန်ပြည်သူစစ်ကောင်းဆောင်တူဖြစ်သူမိုဟာမက်ဟမတ်ဒါဂလိုဟာပင်လယ်နီကမ်းရိုးတန်းတစ်လျှောက်စစ်စခန်းတွေဖွင့်ဖို့ကြိုးစားခဲ့ပေမဲ့ဒေသခံလူမျိုးစုကောင်းဆောင်တွေရဲ့ကန့်ကွက်မှုကိုကြုံခဲ့ရတယ်လို့လန်ဒန်အခြေစိုက်အင်တာနက်သတင်းစာမျက်နှာတစ်ခုမှ February လတုန်းကဖော်ပြခဲ့ပူပါတယ်။ဆူဒန်စိတ်ကမ်းမှာရုရှားထောက်ပံ့ရေးအဖွဲ့ငယ်တစ်ခုဖွင့်လှစ်ခဲ့ပြီးပေမဲ့2021ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့တယ်လို့ဒေသခံတွေနဲ့ဒေသဆိုင်ရာသတင်းဌာနတွေကပြောဆိုပါတယ်။စိတ်ကမ်းရှိရာဖလမင်ဂိုခရိုင်အတွင်းကဒေသခံတဦးက VOE ကိုအခုလိုပြောဆိုခဲ့ပါတယ်။
Now is there always a bit hagged maslaha?
This is ကဟာဆူဒန်ပြည်သူတွေအတွက်ဖြစ်တယ်ဆိုရင်ရုရှားဖြစ်ဖြစ်ဗြိတိန်ဖြစ်ဖြစ်အမေရိကန်ဖြစ်ဖြစ်ကျွန်တော်တို့ကလက်ခံမှာပါ
ရုရှားရေတပ်စခန်းတိဆောက်ဖို့ဆွေးနွေးနေတာနှစ်အတော်ကြာပါပြီဒါပေမဲ့လည်းမတိဆောက်ဖြစ်ခဲ့ဘူးလို့နိုင်ငံတကာမဟာဗျူဟာလေးလာရေးဌာနကကင်မရွန်ဟူဆန်ကပြောဆိုခဲ့ပါတယ
် The case of the missing naval base
ရေတပ်စခန်းဆောက်မယ်ဆိုပြီးကြေပြုတ်ခဲ့ပေမဲ့မဆောက်ဖြစ်တာအနှစ်တော်ကြာနေပါပြီဘယ်နှကြိမ်ရှိနေပြီလဲတော့မသိပါဘူး၄၅၆ကြိမ်ရှိနေပါပြီ
ဒါအပြင်အာဖရိကဥချိုဒေတာကအမျိုးသမီးဥဆောင်အဖွဲ့ရဲ့သူတေတီတူဖြစ်တဲ့အလာအခရန်ဗစ်ကတော့ဆူဒန်အာဏာပိုင်တွေအနေနဲ့လက်ခံမယ်လို့ဆုံးဖြတ်မယ်ဆိုရင်တော့ဒီစစ်စခန်းဟာဆက်ပြီးဖြစ်လာနိုင်ပါတယ်လို့ပြောဆိုခဲ့ပါတယ
် I don't know I think it's very much
မရောမသိပါဘူးဒီရေရစခန်းပေါ်မှာအများကြီးမူတည်နေပါတယ်ဆူရမ်မှာစစ်တပ်ကနေရာဂိုင်းနှုန်းတရာအပြည့်အာဏာကိုဆက်ပြီးထိန်းချုပ်ထားဖို့လှုပ်ဆောင်လိုတယ်ဆိုရင်တော့နိုင်ငံရေးအရာ UTP လှုပ်ဆောင်နေတဲ့ပေါ်အများကြီးမူတည်နေပါတယ
်ဆူဒန်ဟာရုရှားကြီးစားတပ်ဖြစ်တဲ့ Wagner Group နဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ပြီးသားဖြစ်ပါတယ်ဆူဒန်အနေနဲ့တိုက်ပွဲကထွက်တဲ့ရွှေတွေနဲ့ရုရှားကလက်နက်တွေရရှိဖို့လဲလှယ်ရောင်းဝယ်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေခဲ့ပြီးဖြစ်ပါတယ
်ဒါကတော့ဆူဒန်နိုင်ငံမှာရုရှားရေတပ်စခန်းဆောင်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတင်ပြပေးခဲ့တာပါစနေနေ့မနေ့ပတ် VO ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုမကြာမီပါပဲထုတ်လင်းပေးပါအောင်မယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American တန်ရဲ့စနေနေ့မတ်တပ်အသံလွှင့်အစီအစဉ်တွေကို line meter 25 kHz 11113ည line meter 40 kHz 9013ည line meter 51 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်သိပ်ပံတဲ့ဤပညာစရာတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအခုတော့ပထမဆုံးအနေနဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ပြပါမယ်မြန်မာနိုင်ငံရဲ့ဆေးအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအောင်မြင်ဖို့မှာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်မှုနဲ့ဥဆောင်ပါဝင်နိုင်တဲ့စွမ်းအောက်ကို လစ်လူမရှုမိဖို့အရေးကြီးတဲ့အကြောင်းအမျိုးသမီးအခွင့်အရေးတက်ကြွလှှရှားသူတွေနဲ့ပညာရှင်တွေကထောက်ပြပြောဆိုပါတယ်မတ်လ21ရက်နေ့အင်္ဂါနေ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မြမအရေးဆွေးနွေးပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဆရာနာရှင်စန့်ကျင်ရေးလှှရှားမှုစူးစီးညှဉ်းညွတ်အားကောင်းလာဖို့ပါအမျိုးသမီးတွေဟာဘယ်လိုအရေးပါတဲ့အခမ်းကဏ္ဍမှာပါဝင်နေပါသလဲဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကစူးစီးတင်ဆက်ထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ကနေဒါလူမျိုးစုတွေအပါအဝင်မတူကွဲပြားတဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့စုစည်းညီညွတ်တဲ့အင်အားစုတည်းရဲ့တည်ဆောက်ဖို့ကြိုးပမ်းအားထုတ်ကြတဲ့နေရာမှာတိုင်းပြည်လူဦးရေရဲ့တဝက်ဝန်းကျင်ရှိတဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုထည့်သွင်းစဉ်းစားပြီးတော့ထိထိရောက်ရောက်အသုံးချဖို့လိုအပ်တယ်လို့အမျိုးသမီးရဲ့တက်ချွာလှရှားသူတွေကထောက်ပြပြောဆိုကြပါတယ်အမျိုးသားနဲ့အမျိုးသမီးတွေးခေါ်ယူဆဖို့မတူကြသလိုအရေးပါတဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့အမြင်အမျိုးသမီးတွေရဲ့ကိုယ်စားပြုပါဝင်မှုတွေရှိဖို့အရေးကြီးတယ်လို့ George Washington တက္ကသိုလ် Elliot School နိုင်ငံတကာရေးရာဘာသာရပ်ဆိုင်ရာပါမောက်ခ Christina Finn ကပြောပါတယ
် Inclusion is important because men and women tend to have different roles in society in Myanmar and so
အလုံးပါဝင်တဲ့စူးစီးညီညွတ်မှုမျိုးဖြစ်ဖို့အရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်မြမလူဖွဲ့စည်းတဲ့မှာအမျိုးသားနဲ့အမျိုးသမီးတာဝန်ယူကြတဲ့အပိုင်းတွေမတူကြပါဘူး။နိုင်ငံရေးစီးပွားရေးနဲ့နေ့စဉ်ဘဝသွားလာလှုပ်ရှားမှုတွေကိုယ်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုကင်တွယ်ကြရတဲ့အခါမှာအမျိုးသားနဲ့အမျိုးသမီးစဉ်စားတွေးခေါ်လှုပ်ဆောင်ဖို့မတူကြပါဘူး။ဆိုတော့ဒီလိုအရေးကိစ္စတွေမှာအမျိုးသားတွေပဲပါဝင်နေမယ်ဆိုရင်တဝက်လစ်ဟာနေတယ်လို့ဖြစ်နေပါလိမ့်မယ်။မပြည့်စုံနိုင်ပါဘူး။လက်ရှိအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပြန်ကြည့်ရင်အမျိုးသမီးတွေဟာဒီလှုပ်ရှားမှုတွေမှာပါဝင်တဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းအိမ်နောက်တာဝန်တွေကလေးနဲ့တက်ကြီးရွေအိုတွေကိုပြုစုဆောင်ရှောက်ရတာတွေလည်းရှိနေပါတယ်။ဒါတွေကအမျိုးသမီးတွေလုပ်ရမဲ့တာဝန်တွေဆိုတဲ့အမြင်တွေရှိနေတာကြောင့်ပါ။ဒါကြောင့်ဒီလိုအမြင်တွေကိုပြောင်းပြီးတော့ဒါဟာအလုံးမျှဝေခွဲဝေတာဝန်ယူလို့ရတဲ့ကိစ္စတွေဖြစ်တယ်ဆိုတာကိုနားလည်လက်ခံပြီးတော့အမျိုးသမီးတွေအနေနဲ့ဒီလိုအိမ်တွင်းကိစ္စတွေတွေမဟုတ်ပဲဆုံးဖြတ်ချက်ချတဲ့နေရာတွေမှာပို့ပြီးတော့ပါဝင်လို့ရအောင်လို့ဘလို့ဆောင်ရွက်နိုင်မလဲဆိုတာတွေကိုဒီလှုပ်ရှားမှုတစ်ခုလုံးအနေနဲ့နီလန်ရှာကြရပါလိမ့်မယ ်။လူငယ်ရဲ့အနှစ်20လောက်ကလှုပ်ရှားမှုတွေနဲ့နှိုင်းရှင်ရင်လက်ရှိနေဦးဒေါ်လာကြီးကာလမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုနဲ့ဥဆောင်မှုကဏ္ဍမှာအတိမတ်ပြုခံရတဲ့အခြေအနေတွေအရင်ထက်ပိုပြီးတော့တွေ့လာရတယ်ဆိုပေမဲ့လည်းလူဝဲချက်တွေကတော့ရှိနေသေးပဲလို့အမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူမက်ခင်လီကလည်းပြောပါရစ်
။လက်ရှိအခြေအနေမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုအရင်ကထက်တော့ပိုပြီးတော့အဲမြင့်တင်ပေးလာတယ်ပိုပြီးတော့အတိအမှတ်ပြုပြီးတော့ဖိတ်ခေါ်ပေးလာတာရှိပေမဲ့အားရလောက်တဲ့အနေထားတော့မရှိသေးဘူးလို့ပုံဝင်လင်းပြောလို့ရတယ်အဲ့ဒါကဘာလဲဆိုတော့အမျိုးသမီးတွေရဲ့လုံနိုင်ကြနိုင်စွာစမ်းဆောင်ရေးသူတို့ရဲ့အတန်တွေကိုတည်တည်ချာချာထည့်သွင်းစဉ်းစားပြီးတော့လေးလေးဆက်ဆာနဲ့အတိအမှတ်ပြုပြီးတော့เนาะပါဝင်လုပ်ကိုင်နိုင်ခွင့်မှာတော့အားနေသေးတယ်လို့မြင်တယ်။ဒါကလည်းကျမတို့ကလည်းအရင်တော့လောဘမကြီးပါဘူး။နော်ရှေ့မှာဖြစ်တက်ခဲ့တဲ့ကျမတို့ရဲ့တမိုင်းကြောင့်အစင်လာတွေရနေချင်းညချင်းတစ်ခုခုကိုချက်ချင်းအပြောင်းလဲလူချင်းလို့တော့မရဘူးပေါ့။ဒါပေမဲ့ကျမတို့ကတော့မရပေမဲ့လည်းရအောင်ကြိုးစားမယ်။တစ်ဖက်ကလည်းအခြားသောအင်အားစုတွေနဲ့အမျိုးသားတွေပဲဖြစ်ဖြစ်အခြားသူတွေကလည်းအမျိုးသမီးတွေရဲ့ပါဝင်မှုကိုဒီထက်ပိုပြီးတော့အထိပ္ပယ်ရှိရှိပါဝင်မှုဖြစ်အောင်နော်ဟိုတံပိုးထားမယ်ဆိုရင်တော့ကျမတို့လူချင်းနဲ့အခြေအနေအဖြစ်တကူကတော့ရမယ်လို့တော့ကျွန်မမျှော်လင့်ပါတယ
်ဒီလိုလိုအပ်တဲ့အခြေအနေတခုကိုရောက်လာဖို့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေအတိမတ်ပြုခံလာရဖို့အတွက်အမျိုးသမီးတွေဟာအမျိုးသားတွေထက်အများကြီးပိုမိုအားဆိုင်လှုပ်ဆောင်ကြရတယ်လို့ရှေ့ဆက်မှာလည်းဆက်ပြီးတော့ကြိုးပမ်းသွားရအောင်မှဖြစ်တယ်လို့မက်ခင်လီကပြောပါတယ်
အဲ့လိုအတိအမှတ်ပြုတယ်ဆိုတာလည်းဒီတိုင်းတော့အတိအမှတ်ပြုတာမဟုတ်ဘူးเนาะကျမတို့အမျိုးသမီးတွေကပို့ပြီးတော့စူးစမ်းရတယ်ပို့ပြီးတော့ပြင်ပန်းရတယ်ဥပမာအပြင်အန်ရရှိတဲ့ထဲကကိုမှပို့ပြီးတော့စွန့်စားပြီးတော့ပေါ့နော်ဒီ position ကိုရအောင်ပဲဖြစ်ဖြစ်ဒီအတန်တွေထွက်နိုင်အောင်ပဲဖြစ်ဖြစ်ပို့စူးစမ်းရပါတယ်အဲ့ဒီဟာကိုကျမတို့ကတကယ်ပြပြပြင်ပြင်နဲ့အတိတ်ပဲရှိရှိကောင်းဆောင်မှုနေရာတွေမှာမူဝါဒချမှတ်တဲ့နေရာတွေမှာပို့ပြီးတော့သူတို့ရဲ့အတန်တွေကိုပံ့ပိုးနိုင်ဖို့အတွက်ကတော့ဟိုစူးစမ်းအောင်ပဲအားမရသေးဘူးလို့တော့ပြောလို့ရတာပေါ့နော်
လူ့ဖွဲ့စည်းအတွက်အရေးပါတဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့အရေးကြီးတယ်ဆိုတာကိုအမျိုးသားအမျိုးသမီးအားလုံးကအတိမတ်ပြုလက်ခံဖို့လိုအပ်နေတဲ့အကြောင်းပညာရှင်တွေနဲ့တက်ကြွလှှရှားသူတွေကထောက်ပြပြောနေကြတာပါအ အမျိုးသမီးတွေပါဝင်တဲ့ညီငယ်ရေးတည်ဆောက်မှုတွေဟာရင်းရှိမှပုံမအောင်မြင်တဲ့တာရကတွေနိုင်ငံတကာမှာရှိထားတာကိုလည်းသူတို့ကထောက်ပြကြပါတယ်။မြန်မာနိုင်ငံမှာလည်းမြို့နယ်ဒေသတချို့မှာအမျိုးသမီးတွေအုပ်ချုပ်ရေးပိုင်ဦးဆောင်မှုနေရာယူလာကြတဲ့အခါအမျိုးသားတွေနဲ့မတူတဲ့ဆုံးဖြတ်လှုပ်ဆောင်ပုံတွေတွေ့ရတယ်လို့ကုလသမဂ္ဂရဲ့လေလာစာဆင်မှုတစ်ခုကိုထောက်ပြပြီးပမကခရစ်စတီနာဖင်ကအခုလိုပြောပါတယ်
။ And I think something that's very interesting that was found by a UNDP study in Myanmar in the mid 2010s was that when women lead they have a different leadership style and a slightly different focus than men.
2010ပြည်လွန်ကာလတုန်းကမြန်မာနိုင်ငံမှာလုပ်ခဲ့တဲ့ကုလသမဂ္ဂရဲ့လေလာဆန်းစစ်မှုတစ်ခုကအင်မတန်မှစိတ်ဝင်စားဖို့ကောင်းပါတယ်။အမျိုးသမီးတွေဥဆောင်မှုတာဝန်ယူတဲ့အခါမှာသူတို့ဥဆောင်တဲ့ပုံစံကအမျိုးသားတွေနဲ့အနည်းငယ်ကွဲပြားနေတာကိုတွေ့ပါတယ်။ဥပမာမြို့နယ်အုပ်ချုပ်ရေးအဆင့်မှာအမျိုးသမီးတယောက်ဥဆောင်တယ်ဆိုရင်အဲ့ဒီမြို့နယ်ရဲ့စားနပ်ရိက္ခာဖူလုံရေး၊ရေရရှိရေးနဲ့အခြေခံအဆောက်အအုံတိဆောက်ရေးလို့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုအဓိကအာရုံစိုက်ဆောင်ရွက်တာတွေ့ရပြီးတော့အမျိုးသားတွေကတော့ဥပဒေနဲ့ညွှန်ကြားချက်ချမှတ်တဲ့ကိစ္စတွေကိုပို့ပြီးတော့အလေးပေးကြတာတွေ့ရပါတယ်။အမျိုးသမီးတွေကဆုံးဖြတ်ချက်မချခင်မှာလူတွေရဲ့အမြင်တွေကိုနားထောင်မတူကွဲပြားတဲ့အယူအဆတွေကိုပြန်လည်စူးစမ်းပြီးမှချမှတ်တာတွေ့ရပြီးတော့အမျိုးသားတွေကတော့သူတို့ယုံကြည်တာကိုပဲအာဏာရှင်ဆန်ဆန်ဆုံးဖြတ်လုပ်ဆောင်တာတွေ့ရပါတယ်။ဒီမတူညီတဲ့နေရာနှစ်ခုမှာဘယ်တစ်ခုကပိုကောင်းတယ်လို့ကျွန်မပြောလို့တာမဟုတ်ပါဘူးဒီလိုမတူညီတဲ့စဉ်စားဆောင်ရွက်ပုံနှစ်ခုပေါင်းဆက်ပြီးတော့လိုအပ်ချက်နဲ့အညီဆုံးဖြတ်လုပ်ဆောင်နိုင်ဖို့အရေးကြီးပါတယ်တခါတလေကြာရင်အလျင်မြန်ဆုံးဖြတ်ဆောင်ရွက်ဖို့လိုအပ်တာမျိုးရှိသလိုအမျိုးသမီးတွေရဲ့အမြင်တွေးခေါ်ယူဆပုံတွေကိုထည့်သွင်းစဉ်းစားဖို့လည်းလိုပါတယ်ဒါကလှုပ်ရှားမှုအောင်မြင်ဖို့အတွက်အရေးကြီးပါတယ
် everything that's needed in the resistance movement for it to be successful
ဥဆောင်မှုကဏ္ဍတွေမှာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်နိုင်မှုဟာအမျိုးသားတွေ need to တန်းတူတန်ဖိုးရှိတယ်ဆိုတာကိုအမျိုးသားတွေလက်ခံအသိမှတ်ပြုပြီးမြမရေးဖြည့်ရှင်တဲ့နေရာမှာတီးချက်ကိုအလေးထားစဉ်းစားရမှာဖြစ်တယ်။အမျိုးသမီးတွေပုံမပါဝင်လာအောင်နေရာပေးတဲ့လို့လဲပါမကခရစ်စတီနာဖင်ကပြောပါတယ်။အမျိုးသမီးတိုင်းခေါင်းဆောင်ကောင်းဖြစ်မလာနိုင်ပေမဲ့လို့ခေါင်းဆောင်ကောင်းဖြစ်နိုင်တဲ့အမျိုးသမီးတွေအများပြားရှိနေတယ်ဆိုတာကိုလည်းသူကထောက်ပြပါတယ်။ဒီလိုမျိုးသမီးတွေအတွက်တန်းတူအခွင့်အလမ်းတွေလမ်းဖွင့်ပေးထားရလိမ့်မယ်လို့သူကပြောပါတယ်။
Not every woman is going to be a great political leader. Not every man is going to be a great political leader. But that opportunity should be open to everyone. And
အမျိုးသမီးတိုင်းခေါင်းဆောင်ကောင်းတွေဖြစ်လာမယ်လို့တော့တွက်လို့မရပါဘူး။ဒါပေမဲ့လူမှုအဖွဲ့အစည်းအတွင်းမှာအမျိုးသားအမျိုးသမီးမခွဲခြားပဲအားလုံးတန်းတူပါဝင်နိုင်တဲ့အခွင့်အလမ်းရှိဖို့နဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုအတိအမှတ်ပြုဖို့လိုအပ်ပါတယ်။အင်မတန်တော်တဲ့ခေါင်းဆောင်ကောင်းဖြစ်လာနိုင်တဲ့အမျိုးသမီးတွေရှိကြပါတယ်။ဒီအမျိုးသမီးတွေအနေနဲ့သူတို့ကိုလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှာအစိုးပြန်အပုတ်ချမာတွေကိုစိုးရံပုံပန်နေရပြီးတော့ဥဆောင်နေရမယူချင်တာမျိုးမဖြစ်တတ်ပါဘူးမြမနိုင်ငံရေးမှရွေးကောက်ပွဲဝင်ပြိုင်မဲ့အမျိုးသမီးတွေကိုနှောက်ယှက်စော်ကားတဲ့အခြေအနေတွေရှိခဲ့မှုပါတယ်ဒီလိုအခြေအနေတွေကိုပြောင်းလဲပြစ်ရမယ်ဆိုတာနားလည်လက်ခံဖို့လိုပါတယ်လူတိုင်းကကိုယ်စွမ်းဆောင်နိုင်တဲ့တတောင့်တနေရာကနေပါဝင်ဆောင်ရွက်ခွင့်ရမယ်ဆိုရင်အကောင်းဆုံးအောင်မြင်မှုတွေဖြစ်လာမှာပ
ါလက်ရှိဆီယနာရှင်စန့်ကြီးလှူရှားမှုတွေရှေ့ရောက်တင်တဲ့လောက်မရောက်တာဟာဒီလိုရေးပါတဲ့အခန်းကဏ္ဍမှာရှိနေကြတဲ့အမျိုးသမီးတွေနဲ့လူငယ်အင်အားစုတွေနောက်သူတို့ရဲ့လုံခြုံရေးစွမ်းအားတွေကိုအပြည့်အဝအသုံးမချနိုင်တာကြောင့်ပါလားဒီလိုအချိန်မျိုးမှာမှဒီအင်အားစုတွေကိုနေရာမပေးရင်ရီမန်းချက်တွေရောရှေ့ရောက်ပါအောင်မလားမခင်လေးကတော့အခုလိုပြောပါတယ
်ခုနမေးတယ်လို့ပဲပေါ့ဒီအချိန်မှာမှအမျိုးသမီးတွေရဲ့အသံအမျိုးသမီးတွေရဲ့လှုပ်ဆောင်မှုစွမ်းဆောင်ရည်ကိုအတိအမှတ်ပြုပြီးတော့တန်းတူပါဝင်နိုင်ခွင့်ကိုနော်အကောင့်ထဲမပေါ်ဘူးဆိုရင်ကျမတို့ဘယ်အချိန်အကောင့်ထဲပေါ်မှာလဲဆိုတာလည်းမေးခွန်းထုတ်เสียဖြစ်တယ်။အခုအချိန်ဟာကျမတို့အနာဂတ်မြန်မာပြည်ကိုတည်ဆောက်နေကြတဲ့အချိန်ဖြစ်တယ်။အဲ့ဒီအချိန်မှာကျမတို့ကအမျိုးသားအမျိုးသမီးနော်လိင်စိတ်ခံယူမှုကွဲပြားသူအခြားပေါ့နော်background နောက်ခံကြော်တော့နောက်ခံမတူတဲ့လူတွေအားလုံးရဲ့အတန်နေသူတို့ရဲ့လှုပ်ဆောင်နိုင်မှုတွေစွမ်းဆောင်ရည်တွေပေါ်မှာအသုံးမချရင်ကျမတို့ဘယ်အချိန်မှာအသုံးချမလဲ။ငါကတာတယ်ငါကလုံနိုင်တယ်ဒီအစုအဖွဲ့ကပို့ပြီးတော့စွမ်းဆောင်ရင်မြင့်တယ်ဆိုတော့စိတ်မျိုးထားရင်တော့ကျမတို့အနာဂတ်နိုင်ငံကိုဘယ်လိုမှတည်ဆောက်နိုင်မှာမဟုတ်ဘူးအဲ့တော့ဒီစစ်တပ်ပြုတ်ကျသွားတော့မှကျမတို့ရှေ့လျှောက်မှာဒီထက်ပိုဆိုးတဲ့အန္တရာယ်တွေကိုရင်ဆိုင်ရနိုင်တယ်ဒါကြောင့်ကျမတို့အားလုံးဟာကျမတို့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်ကအမြင်တွေပြောင်းဖို့လုပ်ရမယ်အဲ့ဒီအမြင်တွေကကိုယ့်ဘာကိုယ်ပြောင်းရမှာဖြစ်ပါတယ်ဘယ်သူမှလာပြောင်းပေးလို့မရဘူးအဲ့ကြောင့်ဒီအချိန်ဟာကျမတို့အားလုံးအမြင်တွေပြောင်းပြီးတော့အားလုံးဟာတန်းတူပါဝင်လှုပ်ဆောင်နိုင်ရင်ကျမတို့အနာဂတ်နိုင်ငံကိုတာယာလှပအောင်ဆောင်ရွက်နိုင်မယ်ဆိုတဲ့စိတ်နဲ့ကြိုးစားမယ်ဆိုရင်တော့ကျမတို့မကြခင်မှာကျမတို့တန်းတူညီတူပါဝင်မှုတွေရှိရဲ့လှပတဲ့နိုင်ငံကိုရရှိမယ်လို့ကျမတို့ညွှန်လင့်ပါတယ်
ီလိုအနာဂတ်မျိုးမန်းချက်တွေနဲ့လှပတဲ့နိုင်ငံတစ်ခုဖြစ်လာဖို့မှာတော့အားလုံးကဝိုင်းဝန်းချိုးပန်းကြရမှာဖြစ်တယ်လို့တန်းတူညီမျှပါဝင်ခွင့်ကိုလေးစားအသိအမှတ်ပြုပြီးတိုးတက်တဲ့အတွေ့အကြုံတွေနဲ့လက်တွေ့အကောင့်ထဲပေါ်နိုင်မှသာအောင်မြင်မှုရမှာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်ကျွန်မအခင်ပြုထူပါရှင်
အခင်ပြူတွေအပစင်တင်ပြတဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါောင်းမယ်ဒီတစ်ပတ်မှာတော့ခြောက်သွေ့လာတဲ့ရေလွှမ်းသဘာဝဥယျာဉ်ကိုပြန်လည်ပြင်ဆင်တာမြင်းဆွဲနှင်းလျှောစီးပြိုင်ပွဲနဲ့တနက်ကင်ဆောင်ခွင့်စီစစ်ဖို့ထုတ်ပြန်ထားတဲ့ဥပဒေကိုအပြည့်အဝအသုံးချဆောင်ရွက်ဖို့သမရအမိတ်ထုတ်ပြန်တာစတာတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်
10 million ကျော်အေကာရှိတဲ့ Everglades ရေလွှမ်းသဘာဝဥယျာဉ်ဟာတောရိုင်းတိရစ္ဆာန်တွေခိုးအောင်ရနေရဖြစ်တယ်လို့တန်းနဲ့ချီတဲ့အမေရိကန်တွေသုံးဆွဲဖို့ရေလဲထွက်ပါတယ်။ဒါ့အပြင်လည်း20ရာစုကာလအတွင်းစိုက်ပျိုးရေးနဲ့မြို့ပြတွေအတွက်ရေသွဲယူသုံးဆွဲခဲ့တယ်လို့လမ်းတွေဖောက်ရမှာရေစည်းလာရလမ်းကြောင်းကိုဖြတ်တောက်ခဲ့တာကြောင့်ဥယျာဉ်မြေထပ်ဝက်လောက်ဟာ6တွေ့ပျက်စီးကုန်ပါတယ်။ခုခါရာသီဥတုဖောက်ပြန်ပြောင်းလဲနေချိန်မှာကမ္ဘာတစ်လောရေရှားပါလာတာကြောင့်ဒီဥယျာဉ်ကိုပြန်လည်ပြင်ဆင်နေပါတယ်။
So by restoring the hydraulic
ရောင်ရည်သုံးဆွဲရေးပေးဝေးရေးစနစ်ပြန်ကောင်းမွန်ဆောင်ရွက်တာကြောင့်ကာဗွန်နိုင်အောက်ဆိုက်စုပ်ယူနိုင်တဲ့မြေလွှာတွေကိုတဘာဝအတိုင်းပြန်ဖန်တီးနိုင်ပါပါ
။ Florida ပြည်နယ်ကအိုကချိုဘီရေကန်ကနေရှန်ကျလာတဲ့ရေတွေကိုတူလောင်ဖို့ခုအခါရေလောင်တမန်ဆောက်လုပ်နေပြီးညဉ့်ညမ်းရေတွေကိုတန့်စင်က Everglades ဥယျာဉ်တွေကိုစီးဆင်းစေမှာပါ။ American ကြီးတဲ့ Engineer တပ်ဖွဲ့ကနေရေလောင်တမန်ကို February လကုန်မှာစဆောက်တာဖြစ်ပြီးတော့2029ခုနှစ်မှာအဆုံးသတ်မယ်လို့ဆိုပါတယ
်။ Groundbreaking really
Everglades ဥယျာဉ်ကိုပြန်ပြင်ဆင်ဖို့အခုလိုအစပြိုးနိုင်လိုက်တာကအရေးကြီးတဲ့အဆင့်ပါ။အခုလိုလှုပ်လိုက်တာကြောင့် Okeechobee ရေကန်ကရေတွေကိုတခြားနေရာလွှဲပြီးပို့နိုင်သလိုအရှိနဲ့အနောက်ကိုလည်းစီးမသွားတော့ပါဘူးကိုဒေတာတွင်းမှာပဲရေစုဆောင်ပြီးလိုတဲ့အခါ Everglade ထဲပြန်ထည့်ပေးလိုက်ရုံပါပဲ
ဥယျင်ပြန်ပြင်ဆင်ထင်းသိမ်းရေးအတွက်2000ခုနှစ်မှာ Congress လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့တာဟာ American အစိုးရက Everglade ပြင်ဆင်ရေးဒေါ်လာ1 billion သုံးဆွဲမယ်လို့ကတိပြုထားတာ
ဟာ We've made great progress particularly over the past decade
လွန်ခဲ့တဲ့ဆယ်နှစ်အတွင်းတိုးတက်မှုတွေရှိခဲ့ပါတယ်တီမီယာမီဒေါ်လာမှာတမိုင်အရှိတံတားထိုးခဲ့သလိုအရှိဘက်မှာနေကြသူတွေရေဘေးအန္တရာယ်မကြုံရအောင်အတားအဆီးတွေလုပ်ခဲ့ပါတယ်။အိုခီချိုဘီရေကန်တောင်ဘက်မှာလည်းရေလောင်တမန်ဆောက်ဖို့စပြင်ဆင်နေပါတယ်။ဒီစီမံကိန်းပြီးစီးဖို့ပြည်ထောင်စုနဲ့ပြည်내ရန်ပုံငွေတွေလည်းရှိထားပြီးပါပြီ
။ပြန်လဲဆိုပြလာတဲ့ Everglades ဥယျာဉ်ကိုလည်းမယ်ဆိုရင်အချိန်3ရက်လောက်ကြာနိုင်ပါတယ်။လေပတ်ဖို့အကောင်းဆုံးရာသီကတော့6တွေ့ရာသီဖြစ်တဲ့နိုဝင်ဘာကနေ April လအတွင်းဖြစ်ပါတယ်ခင်ဗျာ။မြင်းဖုံးလွှမ်းနေတဲ့လမ်းပေါ်မှာကစုံပေါက်ပြေးလွှမ်းနေတဲ့မြင်းအနောက်10မီတာအကွာကနေကျိုးနဲ့ဆွဲနှင်းလျှောစီးလိုက်နိုင်ဖို့ဆိုရင်စိတ်ပန်းရောရုပ်ပန်းဆိုင်ရာကြံ့ခိုင်သက်ဆွမ်းဖို့လိုပါတယ်။ဒီပြိုင်ပွဲမှာပါဝင်သူတွေကတော့အကြိုက်ဆုံးအားကစားနည်းလို့ဆိုပါတယ်
။လေဟုံကိုခွင်းပြီးမြင်းဒုံဆိုင်စီးရတာဟာဘလို့မှပြောပြလို့မရတဲ့ထူးခြားတဲ့အရာသာတစ်မျိုးပါ
။ပြိုင်ပွဲဝင်သူတွေသာမကမြင်းရဲ့ဆွမ်းဆောင်ရည်ကလည်းအဓိကကျပါတယ်။
You have to believe in your horse and you also have to believe in yourself.
ကိုမြင်းပေါ်မှာယုံကြည်ဖို့လိုတယ်လို့ကိုဘသားလည်းယုံကြည်မှုအပြည့်ရှိရပါမယ်။ကိုမြင်းရဲ့ကြံ့ခိုင်တန်ဆွမ်းမှုကိုသိထားရမှာဖြစ်ပြီးတော့နှင်းတွေကြောင့်လမ်းဆိုတာရောဘလောက်သောမမတ်အနေအထားရှိတယ်ဆိုတာရောကိုသိထားဖို့လိုတယ်လို့ကိုမြင်းဟာဒီအသားစီးတွေကိုဖျက်ချော်နိုင်ပါမလားဆိုတာကိုလည်းသိထားရပါမယ်
။မျက်စိသူကကိုရဲ့မြင်းလမ်းကြောင်းအတိုင်းပြင်းနေအောင်ထိန်းကျောင်းရတယ်လို့မြင်းနောက်ကနေကျိုးနဲ့ဆွဲလိုက်သူအနေနဲ့အတားဆီးတွေကြာဖြတ်တန်းစီနိုင်အောင်ရဲချိတ်ထားတဲ့ဂွင်းလေးတွေကိုလက်မှာဆွတ်လိုက်နိုင်အောင်လဲပံ့ပိုးပေးရပါတယ်။အဲ့လိုချိတ်ဆက်မိမိလှုပ်ပေးနိုင်ဖို့ဆိုရင်အတွေ့အကြုံလဲလိုအပ်ပါတယ်
။ The skier reads the track and can kind of tell you this
is Insho စီးသူကလမ်းကြောင်းကိုကြည့်ပြီးဟိုဘက်သွားဒီဘက်သွားမြင်းမြန်နှီးနှီးစသဖြင့်ကိုယ့်ကိုအချက်ပြဆက်သွယ်ပါတယ်။သူကမြင်းရဲ့အမူအကျင့်ဘလို့ပြေးမလဲစတာတွေလဲသိထားရပါတယ်။ဒါမှသာသုံးပတ်လုံးအချိတ်ဆက်မိမိလုံနိုင်မှာပါ
ဒီလိုအချိတ်ဆက်မိအောင်လေ့ကျင့်ဖို့လိုပြီးလမ်းကြောင်းကိုလည်းကြိုတင်လေ့လာထားဖို့လိုပါတယ်
You're sitting on top of the ramp.
ကဲကိုဘလို့ဖြတ်ရမလဲဆိုတော့ကြိုကြည့်ထားပါလေ။သူတို့ကခုံးစင်းမှမမြင်အောင်လုပ်ထားတာဆိုတော့လမ်းလွှဲသွားမှကိုတည်ထားပါမယ
်။လက်ဖေးကမြင်းဆွဲနှင်းလျှော်စီပြိုင်ပွဲဟာတက်တန်းအရှည်ကြဆုံးဖြစ်ပြီး1949ခုနှစ်မှာစတင်ပါတဲ့1890ခုနှစ်တွင်စီကငွေတူးဖော်တဲ့မိုင်းလုံငန်းရှိရာမြို့လေးဟာခုအခါအလဲပတ်လာရောက်သူတွေနဲ့စီကားနေပါတယ်။
လက်ဗေးကပြိုင်ပွဲဟာအကောင်းဆုံးပြိုင်ပွဲပါ။သမိုင်းဝင်အဆောက်အဦတွေစီတန်းနေတဲ့တခြားပရိသတ်ကလည်းအားပေးနေကြတာပါ။ဒါမျိုးဘယ်မှမရှိပါဘူး။ဒီကိုလာရတာအတော်ပြောပါတယ်။နှစ်တိုင်းလာမှာပါ
။မြင်းဆွဲနှင်းလျှော်စီပြိုင်ပွဲဟာဥရောပစကန်ဒီနေးဗီးယားနိုင်ငံတွေကနေဆင်းသက်လာတာပါ။ခုအခါကနေဒါ၊အမေရိကန်ပြည်ထောင်စုကအိုက်ဒါဟို၊ဝိုင်ယိုမင်း၊ယူတာပြည်နယ်တွေမှာပါမြင်းဆွဲနှင်းလျှော်စီပြိုင်ပွဲကျင်းပနေကြပါပြီခင်ဗျာ။လုံးရတဲ့နှစ်လတရုတ်နှစ်တကူကာလမှာကာပွဲရုံခမကိုတနတ်သမားကဝင်ပစ်ခတ်တာကြောင့်လူ၁၁ဦးသေဆုံးပြီးတော့၉ဦးဒဏ်ရာရသွားပါတယ်
။ Tragedy that has pierced the soul.
ဒီကွဲဝေးရဖြစ်ရတဲ့ခုဟာဒီလင်္ကာရဲ့တမိုင်းကြောင်းမှာအမဲဆက်ဆွန့်ထင်းစီခဲ့ပါပြီ။အာရှအမေရိကန်တိုင်းဝိုင်းလူမျိုးပေါင်းစုံခြေဆက်ရာ San Gabriel Valley က Monterey Park မှာဖြစ်ခဲ့တာပါ။
အခုလိုတနက်ပစ်ခတ်မှုတွေကိုထိန်းချုပ်ဖို့လွန်ခဲ့တဲ့နှစ်ဇွန်လကဥပဒေပြဋ္ဌာန်းထားတာကိုပိုးပြီးတော့ PPCC ဆောင်ရွက်ဖို့သမ္မတဘိုင်ဒန်ကခုအခါအမိန့်ညွှန်ကြားချက်ထပ်မံထုတ်ပြန်ပါတယ်။အသက်၂၁နှစ်အောက်တနက်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်ကိုတရားစစ်ဖို့နဲ့ပြည်နယ်ချင်းကြားတရားမဝင်လက်နက်ရောင်းဝယ်မှုကိုနှိမ်နှင်းဖို့စတာတွေလည်းဒီဥပဒေမှာပါဝင်ပါတယ်။
ဒီအမိန့်ညွှန်ကြားချက်ကြောင့်နောက်ထပ်ဥပဒေပြဋ္ဌာန်းထားတာမျိုးရှိပဲနဲ့ရှင်းနေကြုတ်ကဥပဒေကခွင့်ပြုထားတဲ့အနေထားအလုံးအောက်ကနေနောက်ကျောင်းရာဇဝင်ပြည်စုံကိုစုံစမ်းမှုဆောင်ရွက်နိုင်ပါလေ
။သမရဘိုင်တန်ရဲ့ဆောင်ရွက်ချက်ကိုလက်နက်ကင်ဆောင်မှုထိန်းချုပ်ရေးလိုလားသူတွေကကြိုဆိုကြပါရယ
်။ဒီအမိန့်ကြောင့်လက်နက်ရောင်းချတဲ့ဆိုင်တွေအနေနဲ့တနက်ဆက်ရောင်းမလားမရောင်းဘူးလားလက်နက်ရောင်းချခွင့်လိုင်စင်လုပ်ပြီးနောက်ကျောင်းရာဇဝင်စုံစမ်းပြီးမှရောင်းချမလားဆိုတာဆုံးဖြတ်ရပါမယ်။
လူမှုအတိုင်းဝိုင်းဘေးရန်ကင်းရေးဥပဒေလွန်ခဲ့တဲ့နှစ်ကပြဋ္ဌာန်းရမှာအိမ်တွင်းအကြမ်းဖက်မှုကျူးလွန်သူတွေအနေနဲ့လက်နက်မဝယ်နိုင်အောင်တားဆီးဖို့နဲ့အကြမ်းဖက်မှုတားဆီးရေးအစီအစဉ်တွေစိတ်ကြမ်းမာရေးဌာနအတွက်ပြည်ထောင်စုရန်ပုံငွေပို့ချပေးဖို့စတာတွေပါဝင်ပါတယ်။ဒါ့အပြင်ချင်းမုံရေးရိုင်ဖယ်ကင်ဆောင်မှုတားဆီးရေးနဲ့လက်နက်ထုတ်လုပ်ရောင်းချတဲ့ကုမ္ပဏီတွေတရားစွဲဆိုမခံရအောင်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုဖျက်သိမ်းဖို့ကွန်ဂရက်စ်လွှတ်တော်ကဆောင်ရွက်အောင်ဘိုင်ဒန်ကတွန်းအားပေးနေပါတယ်
။ The gun safety movement itself is
တနက်ဘေးရန်ကင်းရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုဟာဒီမိုကရက်တွေအနေနဲ့ဒီကိစ္စကိုကင်တွယ်ဖို့တွန်းအားပေးရမှာထိရောက်ပါတယ်။တခြားတစ်ဖက်မှာတော့ NRA ရိုင်ဖယ်အသင်းရဲ့ဩဇာကျုံလာတယ်ထင်ပါတယ်။ဒီမိုကရက်နိုင်ငံရေးသမားတွေအတွက်ဟိုတုန်းကလောက်တိတ်မှုစရာမလိုတော့ပါဘူး။
ခုခါအောက်လွှတ်တော်ကို Republican တွေချီးဆိုထားတာကြောင့်လက်နက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့တိတ်လလနေလာတာပါ။ဒါကြောင့် Biden အနေနဲ့သမ္မတလုတ်ပိုင်ခွင့်သုံးပြီးအမိန့်ကြေညာချက်ထုတ်ပြန်ဖို့တချို့လှုပ်ရှားသူတွေကလိုလားနေပါတယ်။တနက်ပစ်ခတ်မှုတွေဖြစ်ပွားရမှာပြည်ထောင်စုအဆင့်တာဝန်ရှိသူတဦးကဓာတ်ရိုက်ကြီးကြပ်ကင်တွယ်နိုင်အောင်ခန့်အပ်ဖို့ပြစ်မှုအကြိမ်ကြိမ်ကျူးလွန်သူတွေရဲ့တနက်ကင်ဆောင်ခွင့်လိုင်စင်ကိုရုပ်သိမ်းဖို့စတာတွေလည်းအကောင့်ထဲဖော်ပြဖို့သူတို့ကတိုက်တွန်းပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုရဲ့လက်နက်နဲ့ပတ်သက်တဲ့ဥပဒေတွေဟာအားအနည်းဆုံးဖြစ်တယ်လို့ကမ္ဘာပေါ်မှာလက်နက်အများဆုံးလက်ဝယ်ရှိတဲ့နိုင်ငံဖြစ်ပါတယ်။လက်နက်တန်း390လောက်နိုင်ငံတွေမှာကင်ဆောင်တာကြောင့်ဒီအရေးအတွက်ဟာလူတဦးကိုတနက်တက်လက်ကျော်နှုန်းကင်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်အပတ်စဉ်တင်ပြတဲ့သုတဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။မတ်လ14ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာမြစ်ချောင်းများနေ့မှာတီဘောမျိုးနယ်တဲကဒေသခံတွေကရှမ်းပြည်တဲကမြစ်တွေချောင်းတွေလွတ်လွတ်လပ်လပ်စီစစ်ခွင့်ပေးဖို့တောင်းဆိုရင်းနမ်းမမြစ်ချောင်းမှာစက်တီဆောက်မဲ့စီမံကိန်းကိုကန့်ကွက်ခဲ့ကြပါတယ်။ကချင်ပြည်နယ်ကမြစ်ဆုံဒေသမှာတော့တရုတ်ကစက်တီလာပြီးတိဆောက်မှာကိုတနိုင်ငံလုံးအတိုင်းအတာနဲ့ကန့်ကွက်နေကြတာပါ။ဆယ်တီဆောက်မှာကိုဒေသခံတွေပါကြောင့်ကန့်ကွက်ကြပါတယ်။ဆယ်တီဆောက်ရင်ကြုံလာနိုင်တာနဲ့ကြုံလာရမယ့်အကျိုးအပြစ်တွေကိုဘူမိဗေဒနည်းပညာအင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ်။
ဘာတောက်တုံးရင်လေးပေါ့နော်။နောက်မတ်လ14ရက်နေ့တော့လည်းဒီနိုင်ငံတကာမြစ်ချောင်းများနေဆိုပြီးထိမ့်မှတ်တယ်လောက်ကြပါတယ်။တောက်တုံးရင်ကအမတန်မ တန်ဖိုးရှိနေတဲ့အချိန်ပေါ့နော်ဒါဆိုအဲ့ချိန်မှာမြေချောင်းနေပေါ်မှာဆယ်တွေတိဆောက်တာနဲ့ပတ်သက်ပြီးတော့မြေချောင်းဆိုတာဒီတောက်တုံးရင်အရင်မြက်တစ်ခုပေါ့နော်ဆိုတော့ဒီတောက်တုံးရင်အရင်မြက်တစ်ခုဖြစ်တဲ့မြေချောင်းနေပေါ်မှာဆယ်တွေတိဆောက်တာနဲ့ပတ်သက်ပြီးတော့အကျိုးနဲ့အပြစ်နဲ့ဘယ်ဟာပိုများလဲဘယ်ကချစ်ဖို့ကိုမှတ်ထားကြတယ်
ဒီကိစ္စမျိုးမှာဆယ်ကားလိုက်ပြီဆိုလို့ရှိရင်ဆယ်ရဲ့သဘာဝပတ်ဝန်းကျင်ပေါ်မှာထိခိုက်မှုရဲ့အကျိုးဆက်တွေခံစားမှုတွေရှိပါတယ်။နောက်ကျွန်တော်တို့ဟိုရှိရှိတော့တော့ဒီဘေးရဆိုးကျိုးတွေအတိနေကြတာပေါ့။အတိနေတဲ့အခါကျတော့ကျွန်တော်တို့ရေအတွက်ဆိုလို့ရှိရင်ဟဲ့လားဆယ်တိဆောက်ခဲ့တာနှစ်ထောင်နဲ့ချီရှိပါပြီ။တောက်သုံးရေအတွက်တင်မကပါဘူးဆိုက်ကြီးအတွက်ပါတိဆောက်ပါတယ်။အခုခင်မှာကတော့ကျွန်တော်အရေးကြီးဆက်စစ်စွမ်းရည်တွေပါတခါပါလာတယ်ပေါ့တချို့ကြတော့လေ industrial use ပေါ့တောက်သုံးရေအတွက်တင်မကဘူးဆိုကြပါစို့ဥမာ mind to me ဆက်ယူနေတိဆောက်မှာဆိုအဲ့ဆက်ယူနေသုံးဖို့အတွက်အနီးနားလေးမှာဆယ်ဒီပေါ့နော်အသေးစားလေးတွေဖြစ်ကောင်းဖြစ်နိုင်တယ်အဲ့ဒါကြီးဆယ်ကြီးတွေတော့ဖြစ်မှာမဟုတ်ဘူးသို့တော့တောက်သုံးရေအတွက်ကတော့ဆယ်ကြီးတွေကတော့တိဆောက်တော့မယ်တိဆောက်တဲ့အတွက်ကြောင့်မလို့အကျိုးများခဲ့တယ်လို့ပြောလို့ရတာပေါ့နော်အပြစ်တွေကနောက်ပိုင်းကြတော့မှပေါ်လာတဲ့အပြစ်တွေပေါ့နောက်မှမှပေါ်လာတဲ့အပြစ်တွေကိုကျွန်တော်တို့ကပြန်ကြည့်ရမှာပေါ့အကျိုးအပြစ်ကိုကြည့်ပြီးတော့မှဘာအပြစ်များလို့ရှင်တော့မဆောင်နေပေါ့အကျိုးများလို့ရှင်တော့စောင့်နေဆိုတော့နီးပြူတာတစ်ခုဖြစ်လာတာပေါ့နော
်အော်မြေချောင်းနယ်ပေါ်မှာဆယ်တွေတိဆောက်တာရဲ့ဒီအကျိုးပေါ့နော်ဘာအကျိုးရှိတယ်ဆိုတာပြောပြပေးပါန
ံပါတ်1ကတောက်သုံးရေပေါ့ဘာလို့ဆိုတော့ကျွန်တော်တို့ကခုနပြောဆိုရေအဖလောက်ကြီးလဲအရေးကြီးလဲပြောကျွန်တော်တို့မြန်မာစကားပေါ်မှာရေအသက်က1မိနစ်ပဲကျွန်တော်ပထမအကျိုးကျေးဆိုတော့ကျွန်တော်တို့ရေရရှိတောက်သုံးရေရရှိရေဒုတိယအကျိုးကျေးဇူးအစိုက်ကျိုးရရရှိရေနံပါတ်ခိမီတိုးတက်လာတဲ့အချိန်မှာတော့ကျွန်တော်တို့ကလည်းလျှက်စစ်စွမ်းရင်အတွက်စိတ်တိဆောက်တာရှိတယ်။နံပါတ်၄ချက်အနေနဲ့ကတော့အပန်းဖြေဖို့အတွက်ပြီးတော့နောက်တစ်ချို့ဆယ်တွေကတော့ industrial ဆက်မှုလက်မှုအတွက်သုံးမှုအတွက်ရေပေါ့လို့လို့သူ့အတွက်ဆောက်တာတတ်တတ်ရှိတယ်။အထူးသဖြင့်မိုင်းတွေတူးမယ်ဆက်မှုလက်မှုလုပ်ငန်းတွေအတွက်ရေပေါ့လို့လည်းရေတန့်ကြလည်းမလို့တဲ့အတွက်အဲ့ဒီအတွက်တတ်တတ်စိတ်တိဆောက်တာရှိတယ်။ဆိုတော့အကျိုး၄မျိုးအတွက်ကျွန်တော်တို့ဆယ်တွေကိုတိဆောက်တယ်လို့အကြမ်းမင်းပြောလို့ရတာပေါ့ဗျဆယ်ရီတိဆောက်တဲ့အခါကျရင်ခုနလူလာချက်၄ခုလုံးကိုအဲဒီမှာ၃ခုဖြည့်ဆည်းပေးနိုင်တယ်၂ခုဖြည့်ဆည်းပေးနိုင်တယ်ဆိုတော့ဆယ်မျိုးကိုလည်းတိဆောက်တာရှိတယ်အဲ့တော့သူတို့အဲ့ဒါကြတော့ multi purpose တင်ပေါ့ဟုတ်ဒီရချက်တစ်ခုတည်းအတွက်ဆောက်တာမဟုတ်ဘူးပေါ့နော
်ဒီလိုဆယ်ရီတိဆောက်တာဟိုနောက်ပိုင်းမှာဟိုအပြစ်တွေအများကြီးတွေ့လာတယ်လို့စောစောပြောကြတာလေဘယ်လိုမျိုးအပြစ်တွေများဒီဆယ်တိဆောက်လို့ရတုံကြုံရတဲ့ပေါ့နော်
ချစ်တဲ့အောင်မှုတွေပြောပြပေးပါ။ဒါရောဆိုတော့เนาะကျွန်တော်တို့ဒီဘယ်လို community ဆိုကြိုးဆိုတဲ့ကိစ္စကကျွန်တော်တို့ကလှုပ်ပြီးတော့နှစ်တော်ကြာမှပဲတရားရေတိလာတာပေါ့နော်။လှုပ်တဲ့အခါမှာသူကလေးခန္ဓာခွဲပြီးတော့ဖော်ပြရတာရှိတယ်။ဆဲအထက်ဘက်မှာဖြစ်တဲ့ဆိုကြိုးတွေကဘာတွေလဲ။အောက်ဘက်မှာဖြစ်နိုင်တဲ့ဆိုကြိုးတွေကဘာတွေလဲ။ဒီဆဲရဲ့ပတ်ဝန်းကျင်မှာရှိတဲ့လူမှုဘဝထိခိုက်မှုတွေကဘာတွေလဲ။သူကဆဲတီဆောက်စင်ကာလမှာဖြစ်ပေါ်နိုင်တဲ့ဒီတဲ့ဆိုကြိုးတွေကဘာလဲ။ဒီမှာကျွန်တော်နောက်တစ်ခုထည့်ကျင်တဲ့အတခုကပါလဲဆိုတော့ဆယ်တီဆောက်လိုက်လို့ဖြစ်ပေါ်လာတဲ့နည်းလမ်းအဲ့ဒါကိုတော့ reservoir induced seismicity လို့လည်းခေါ်တယ် reservoir triggered seismicity လို့လည်းခေါ်တယ
်ဆယ်ရဲ့အထက်ပိုင်းမှာကျုံရတဲ့ပြဿနာတွေပေါ့နော်အဲ့ပြဿနာတွေဘာတွေလဲပြောပြပေးပါ
ဦးဟုတ်ကဲ့အဲ့ပြဿနာတွေကသူကဆုံးရှုံးမှုတွေဆုံးရှုံးမှုတွေလို့သူကအထက်မှာဘာတွေပါလဲဆိုတော့ရှေးရောက်အမွေနှစ်တွေနစ်မြုပ်သွားနိုင်တဲ့ကိစ္စနောက်တစ်ခုကတွင်းတဲ့တယံဇာတခုအောင်တဲ့နေရာတွေတတ်တူတိုက်တွေရှိတဲ့နေရာတွေပုံမှာရေဖုံးလွှမ်းတဲ့သွားတဲ့အခါကျကျွန်တော်တို့ကရှာဖို့ခက်ခဲလာတာရေထုတ်လို့ဖို့ခက်ခဲလာတာအဲ့ဒီပုံမှာရေဆယ်ရေတွေလွှမ်းနေတဲ့အတွက်ကြောင့်ဆယ်တိဆောက်လိုက်ပြီဆိုဆယ်ရဲ့ catchment area ဆိုတာကဘာမှနောက်ထပ်ထိကြိုက်လို့မရဘူးအထူးသဖြင့်တောက်သုံးရေအတွက်ဆယ်ရေဆိုလို့ရှိတယ်ဆိုတော့ဒီတောက်သုံးရေတဲကဆယ်ရေမှာကျွန်တော်ကဘာအဆိပ်တောက်မှအဖြစ်မခံနိုင်ဘူးဥပမာအဖြစ် arsenic လိုဟာမျိုး mercury လိုဟာမျိုးအဲ့လိုမျိုးအဲ့လိုဟာမျိုးအစိတောက်ဖြစ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်ကြီးကိုဆုံးရှုံးမှုများနိုင်တယ်။အဲ့တော့ခုနပြောတဲ့တတုတိုက်တွေထုတ်မယ်ဆိုရင်ဒါမျိုးတွေကထွက်လာနိုင်တယ်။အဲ့တော့တတုတိုက်ရှိတာလည်းကျွန်တော်တူးနိုင်တော့အောင်မဟုတ်ဘူး။နောက်တစ်ချက်ကတော့ဘူမိဗေဒဆိုင်ရာအချက်လက်တွေဆုံးရှုံးသွားတယ်။အဲ့ကျွန်တော်ကဘူမိဗေဒဆိုင်ရာအချက်လက်တွေကိုကျွန်တော်ကမြေကြီးပေါ်မှာပေါ်နေတဲ့ကြောက်တုံးတွေဟလားချောင်းထဲမှာပေါ်နေတဲ့ကြောက်တုံးတွေစသဖြင့်ကျွန်တော်တို့ကလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်တာကိုဆိုတော့အဲ့လိုအချက်လက်တွေကျွန်တော်အလွယ်တကူမရနိုင်တော့ဘူး။မြေပေါ်ကွန်းဆင်းပြီးတော့အလွယ်တကူမရနိုင်တော့ဘူး။နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီ scenic quality လို့ခေါ်တာပေါ့နော်။ဟိုသဘာဝအလှပတွေလူကိုရှိတဲ့အလှပတွေကရုပ်လျော့သွားတယ်ရုပ်လျော့သွားမယ်။လုံးဝပပျောက်သွားနိုင်တယ်။ဆိုကြပါစို့ဗျာဥပမာလို့ကျွန်တော်မျက်စုံဆယ်ကြီးဆောက်လိုက်တယ်။ဆောက်လိုက်လို့ရှိရင် မြစ်ဆုံဆိုတဲ့အနှစ်သာရပျောက်ဆုံးသွားရင်မရှိတော့ဘူးဆိုတော့လုံးဝမြစ်ဆုံဆိုတဲ့အရာသာလုံးဝရှိတော့မှာမဟုတ်ဘူးအဲ့ဒီမြစ်ဆုံဆိုတဲ့သဘာဝအလှပတရားတွေကိုနောက်လူတွေလည်းဘယ်တော့မှတွေ့ရတော့မှာမဟုတ်ဘူးရှေ့လူတွေပြောတဲ့ပုံမြင်နဲ့ပဲဖြစ်သွားမှာပေါ့နော်အဲ့နောက်တစ်ခုကဆယ်အထက်ပိုင်းမှာဘာတွေရှိနိုင်သေးလဲဆိုတော့လူနေအင်ဂျင်တွေရှိနိုင်သေးတယ်တကယ်လို့ဆယ်ရဲ့ပရဝုန်ထဲမှာကြာရောက်နေမယ်ဆိုရင်ကျွန်တော်တို့ရွှေ့ပြောင်းပြန်မယ်ဖျက်ဆီးပြန်မယ
်ဒီဆယ်တိဆောက်လို့မြစ်အထက်ပိုင်းကတခြားဖြစ်လာတဲ့ဒီရိုက်ခတ်မှုတွေလည်းတခြားပါရိုက်ခတ်မှုတွေရှိပါသေး
တယ်ရှိပါသေးတယ်ဒီစိုက်ပြိုးမြေတော့သူကရေမြုပ်မှာဟုတ်နောက်တစ်ခါကျတော့တစ်တော်မြေတွေရှိတယ်တစ်တော်မြေတွေကလည်းရေဖုံးလွှမ်းသွားမှာဆိုရင်အဲ့တစ်တော်မြေတွေမှာနေထိုင်တဲ့ပြိဿန်ကြီးနေရာထိုင်ခင်းတွေဖြစ်စီဆုံးရှုံးသွားမှာပေါ့အဲ့လိုဆောက်လိုက်ပြီဆိုရင်သူကမြောက်ရေကသူကအလွယ်ကူမစီးဆင်းနိုင်တော့ဘူးဒါဝန်သွားပြီစေတယ်ရေတွင်းတွေရေကန်တွေကိုပျက်စီးစေနိုင်တယ်ရေဝေရဝန်းတစ်ခုလုံးမှာရှိနေတဲ့ဒီဒေယစနစ်တွေလုံးဝပျက်စီးသွားနိုင်တယ်တဝက်တစ်ဖြက်ပျက်စီးသွားနိုင်တယ်။အဲ့ဒီပျက်စီးမှုကဆယ်ပရဝုန်နေမကဘူး။အဲ့ဆယ်အထက်ပိုင်းကျတဲ့မြေချောင်းကြားတွေထိအောင်အဲ့ဒီအကျိုးဆက်ကဖြစ်နိုင်တယ်။နောက်တစ်ခုအရေးကြီးဆုံးအချက်တစ်ခုကြံသေးတယ်။ငားတွေ။ငားတွေရဲ့သူဥချတဲ့နေရာ breeding ground တွေပျက်စီးသွားနိုင်တယ်ပြချတယ်။အထူးသဖြင့်ဒီဥစ္စာကန်နေဒါတို့အမေရိကတို့ဒီဆယ်မငားတွေဟိုမြေဖျားတဲ့အထိတက်ပြီးတော့ဥတွေချကြတယ်။အဲ့ဒီဥချတဲ့နေရာတွေပျက်သွားတဲ့အတွက်ကြောင့်ငားဖမ်းလို့ငားတွေမရတော့ပြရလို့မြန်မာပြည်မှာတော့ကျွန်တော်တို့အခုငသက်လောက်ဆိုလို့ရှိရင်ကျွန်တော်တို့ငွေငွေတော့တလောက်တထောင်ကျော်လောက်ရှိတဲ့ငသက်လောက်တွေကအခုကဘယ်လောက်လဲတထွာကျော်ကျော်လောက်ပဲရှိတော့တယ်ဘာနေငသက်လောက်တွေအဲ့ဒီအရာတွေကိုကျွန်တော်တို့လေ့လာတာမရှိဘူးဘာကြောင့်ဖြစ်တယ်ဆိုတာကျွန်တော်တို့ဒီမှာမျိုးသူတည်တနာလူထားတာတွေမရှိဘူးကျွန်တော်တို့အဲ့လိုကြည့်တဲ့ငသက်လောက်တွေကိုဒီမှာမျိုးမရှိတော့ဘူးမရှိရတဲ့အကြောင်းကြီးကခုနပြောသူ spawning ground ကြောင့်လားဒါမှမဟုတ်လို့ရှိရင်အလွန့်ချုံငါဖမ်းလို့လားဒါမှမဟုတ်လို့ရှိရင်အောက်ကတစ်တော်တွေပျက်စီးလို့လားဒါကထည့်စဉ်းစားတဲ့ဟာတွေပေါ့နော
်ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီတင်းပတ်တဲ့တိတ်ပန်တဲ့နည်းပညာဘဏ္ဍာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်။ဒါကတော့ဒေါက်ခင်မျိုးသက်အပတ်စဉ်တင်ပြတဲ့တိတ်ပန်တဲ့နည်းပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOES စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်။ VOA ကိုစာရေးသားလို့ရဆိုလို့ရှိရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ် burmese@vaanews.com ကိုရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ
်ဆီးရီးယားနိုင်ငံထဲမှာအတိုက်ခိုက်ခံမှုမှာအမေရိကန်တဦးတေဆုံးခဲ့ရပြီးတဲ့နောက်မှာတော့အမေရိကန်အမှုရမ်းတွေကိုကာကွယ်ရေးအတွက်ခိုင်ခိုင်မာမာတုံ့ပြန်ဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောကြားလိုက်ပါတယ်သူကကနေဒါနိုင်ငံအော်တိုဝါမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပြီးတော့သမ္မတဘိုင်ဒန်ဟာကနေဒါနိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်နေရောက်ရှိနေတာလည်းဖြစ်ပါတယ်။ရုရှားတပ်ဖွဲ့တွေကယူကရိန်းပိုင်နက်တွေကိုပို့ပြီးတော့တိမ့်ပိုက်နိုင်ဖို့အတွက်စ조사နေပြီးတော့ပိုလန်နယ်စပ်အထိချိမ့်ချောက်နိုင်ဖို့အတွက်စီးရရှိန်ကိုမြှင့်တင်နေပါတယ်။တောက်ကြနေမှာတော့ယူကရိန်းအရှေ့ပိုင်းကဒွန်ဘတ်စ်ဒေသရှေ့လမ်းစစ်မြေနားရဲ့မြောက်ပိုင်းနဲ့တောင်ပိုင်းနှစ်ဖက်စလုံးမှာဒုံးကျည်တွေနဲ့အမြောက်များပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရုရှားဒုံးကျည်တွေကြောင့်အနည်းဆုံးအရသာ10ဦးတေဆုံးပြီးတော့ဒဏ်ရာရသူက20ရှိတယ်လို့ယူကရိန်းဒေသဆိုင်ရာတာဝန်ခံအရာရှိတွေကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒုံးစက်ပြည်နယ်မှာလည်းရုရှားဒုံးကျည်တဆင်ကအကူအညီပေးစခန်းကိုထိမှန်ခဲ့တဲ့အတွက်9ဦးတေဆုံးခဲ့ရတာဖြစ်ပါတယ်။တေယုအနာဘန်တွေဟာလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းလုပ်ငန်းတွေကနောက်ခံချက်လက်တွေကိုစုံစမ်းစစ်ဆေးပေးနေတဲ့အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Mint လုပ်ငန်းစုရဲ့ဘေကျင်းကရုံးတွေကိုဝန်ရောက်စီးနှင်းခဲ့ပြီးတော့ရုံးခန်းတွေကိုပိတ်ပစ်ခဲ့တယ်လို့အဲ့ဒီကတေယုနိုင်ငံသားဝန်ထမ်း9ဦးကိုလည်းဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ကုမ္ပဏီကိုဥပဒေရေးအရတေဝန်တစ်စုံတရာအသိပေးတာမျိုးမရှိခဲ့ဘူးလို့ Mint လုပ်ငန်းစုကပြောပါတယ်။မြန်မာစစ်တပ်ကရက်စက်ကြမ်းကြုတ်လုပ်ရတွေကိုပံ့ပိုးပေးနေတဲ့လုပ်ငန်း6ခုနဲ့ပုဂ္ဂိုလ်နှစ်ဦးကိုအေးအေးယူတန်းခတ်လိုက်တယ်လို့အမေရိကန်ဗန်နာရေးဌာနက24ရက်နေ့စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ
်။တရင်ချင်းကျုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်းလွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှူးကကိုရဲမွန်ဖြစ်ပါတယ်။အတန်းဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Jonah Cumming တို့ဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်မြမပြည်သူအပေါင်းနဲ့ဘေးအန္တရာယ်ဝေးကွာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တောင်းယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.